Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့နိုဗင်ဘာလ9ရက်တနင်္လာနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဆုမြတ်မောင်ပါရှင် COVID-19 ကရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်ဒီမိုကရေစီလမ်းကြောင်းပေါ်သွားနေတဲ့မြန်မာနိုင်ငံမှာနောက်ထပ်အရေးပါတဲ့မှတ်တမ်းတစ်ခုကိုရောက်နိုင်ခဲ့တဲ့အတွက်မြန်မာပြည်သူတွေကိုချီးကျူးဂုဏ်ပြုကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကပြောကြားပါတယ်စိန်ခေါ်မှုတွေအများအပြားရှိနေသေးတဲ့မြန်မာနိုင်ငံကပိုပြီးဒီမိုကရေစီနီးလမ်းကျငြိမ်းချမ်းသာယာဝပြောတဲ့လမ်းစီဆက်သွားတဲ့နေရာမှာအမေရိကန်ပြည်ထောင်စုကမိတ်ဆွေမိတ်ဖက်အနေနဲ့ဆက်လက်ပြီးတော့မြန်မာပြည်သူတွေနဲ့လက်တွဲမယ်လို့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံအခြေစိုက် USAID အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီဌာနညွှန်ကြားရေးမှူး Ella Grabs နဲ့အတူရန်ကုန်မြို့ရဲကမဲယုံတချို့ကိုလေ့လာခဲ့တဲ့တန်ယုံယာယီတာဝန်ခံ Juan Cardino ကလည်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအသက်ဝင်နေတာမြင်ရတာကောင်းမွန်လှတယ်လို့ပြောကြားကြောင်းတန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာ COVID ကပ်ရောဂါကြောင့်စိန်ခေါ်မှုတွေရှိနေတဲ့ကြားကရွေးကောက်ပွဲမှာမဲပေးသူတွေများပြားတာနဲ့ရွေးကောက်ပွဲကိုငြိမ်းချမ်းစွာကျင်းပနိုင်ခဲ့တဲ့အပေါ်မှာ EU ဥရောပသမဂ္ဂကလည်းကြေညာချက်ထုတ်ပြန်ချီးကျူးထားပါတယ် November 10ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အရေးကြီးတဲ့နောက်ထပ်မှတ်တမ်းတစ်ခုဖြစ်ကြောင်းနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေကို EU ကဟိုးအရင်တွေကထောက်ခံနေကြောင်းကြေညာချက်ထဲမှာဖော်ပြထားပါတယ်ရိုဟင်ဂျာတွေအပါအဝင်မြန်မာနိုင်ငံထဲမှာလူမျိုးရေးဘာသာရေးလူနည်းစုတွေအလုံးနိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးတွေရရှိနိုင်ရေးအတွက်ကိုလည်း EU အဖွဲ့ဝင်တွေကတောင်းဆိုကြောင်းလည်းဖော်ပြထားပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကတော့လက်မခံပါဘူးမြန်မာပြည်သူတွေခက်ခက်ခဲခဲရရှိထားတဲ့မဲပေးနိုင်ခွင့်နဲ့ပြည်သူအများအပြားပါဝင်မဲပေးခဲ့တာများတဲ့အပေါ်မှာဝမ်းသာတယ်လို့ဗြိတိန်အစိုးရကလည်းကြေညာချက်ထုတ်ပြန်ပါတယ်။စစ်အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်ကိုအသွင်ပြောင်းနေတဲ့မြန်မာနိုင်ငံမှာ2020ရွေးကောက်ပွဲဟာထူးခြားတဲ့မှတ်တမ်းတစ်ခုဖြစ်တယ်လို့ဗြိတိန်နိုင်ငံသားရဲ့ဌာနအာရှဒေသဆိုင်ရာတာအမတ်ကြီး Nigel Adams ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာပြည်သူတွေလိုလားတဲ့ငြိမ်းချမ်းရေးနဲ့ပြည့်ဝတဲ့ဒီမိုကရေစီစနစ်အတွက်ဗြိတိန်နိုင်ငံကဆက်ပြီးတော့ထောက်ခံအားပေးသွားမယ်လို့ကြေညာချက်ထဲမှာပြောကြားထားပါတယ်။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲတရားဝင်မဲရလတ်တွေကိုစတင်ညနေရမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနေရအများစုမှာအနိုင်ရနေပုံရပါတယ်မြန်မာနိုင်ငံရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးအောင်မှာဖြစ်ပါရဲ့ရှင်အမေရိကန်ပြည်ထောင်စုရွေးကောက်ပွဲမှာသူရှုံးနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကလက်မခံသေးပေမဲ့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့အာဏာလွှဲပြောင်းရေးလုပ်ငန်းတွေအတွက်စတင်ပြင်ဆင်နေပါပြီဂျိုးဘိုင်ဒန်နဲ့ရွေးကောက်ခံသူသမ္မတကမာလာဟဲရစ်တို့က buildbackbetter.com ဆိုတဲ့ website အသစ်ကိုဖန်တီးပြီးတော့တရားဝင်အာဏာရတဲ့ပထမဆုံးနေ့ကစပြီးအဓိကဦးစားပေးလုပ်မဲ့ကိစ္စတွေကိုဖော်ပြထားပါတယ်COVID ကရောဂါထိန်းချုပ်ရေးစီးပွားရေးပြန်လည်နလန်ထူနိုင်ရေးအသားအရောင်ကွဲပြားမှုအခြေခံနဲ့မညီမျှမှုတွေတိုက်ဖြတ်ရေးနဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖြတ်ရေးစတဲ့ကိစ္စ၄ခုကိုပထမဆုံးဆောင်ရွက်သွားမယ်အကြောင်းအဲ့ဒီ website မှာဖော်ပြထားပါတယ်သမ္မတ Trump လက်ထက်မှာဖျက်ခဲ့တဲ့ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးဆိုင်ရာပါရီသဘောတူညီချက်ကိုအမေရိကန်ပြန်လည်သဘောတူရေးနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တဲကိုပြန်လည်ဝင်ရေးကိစ္စတွေကိုဘိုင်ဒန်သမ္မတတာဝန်ယူပြီးဂျပန်အတွင်းမှာပဲဆောင်ရွက်လိမ့်မယ်လို့သူရဲ့အကြံပေးတွေကပြောပါတယ်မွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကနေအမေရိကန်ပြည်ထောင်စုစီပြည်ဝင်ခွင့်တားမြစ်ထားတဲ့အမိန့်တွေကိုလည်းဘိုင်ဒန်ကရုပ်သိမ်းဖို့အစီအစဉ်ရှိပါတယ်သမ္မတတဲ့ကြမ်းကြိမ်ပွဲကိုတော့ January 20ရက်နေ့ကျရင်ဝါရှင်တန်မြို့တော်မှာကျင်းပမှာဖြစ်ပါတယ်COVID-19 အတည်ပြုလူနာတဲ့တနေ့ကိုပြန်မြတသိန်းကျော်တိုးနေတဲ့အမေရိကန်ပြည်ထောင်စုမှာစုစုပေါင်းအတည်ပြုလူနာဒီကနေ့တနင်္လာနေ့မှာ10သန်းကျော်သွားတော့မယ့်အခြေအနေရှိနေပါတယ်။အမေရိကန်မှာ COVID ကရောဂါကြောင့်နေ့စဉ်သေဆုံးသူကလည်း900လောက်ရှိပါတယ်။အနောက်လယ်ပိုင်းပြည်နယ်တွေမှာရောဂါကူးစက်မှုအဆိုးဆုံးဖြစ်နေပြီးတော့အဲ့ဒီဒေသတွေမှာဆေးရုံတဲ့ကုသသူနှုန်းကလည်းစံချိန်တင်အောင်မြင့်တက်နေပါတယ်။ဆေးရုံတွေမှာလူနာသစ်တွေလက်မခံနိုင်လောက်အောင်လူနာတွေပြည့်နေတဲ့ယူတာပြည်နယ်မှာအရေးပေါ်အခြေအနေထုတ်ပြန်တဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူး Gary Herbert ကတနင်္ဂနွေနေ့ကကြေညာပါတယ်
။ The number of infections in our state is growing at an alarming rate. Our hospitals in Utah are among the best in the world.But they cannot give the best care when hospitals are at capacity.
ယူတာပြည်နယ်ထဲမှာထိလန့်စရာကောင်းလောက်တဲ့နှုံးနဲ့ယောဂကူးစက်နေတဲ့အတွက်ဆေးရုံတွေမှာလူပြည့်နေပြီးတော့ကျန်းမာရေးဝန်ထမ်းတွေမနိုင်မနှင်းဖြစ်နေတဲ့အခြေအနေကြောင့်ပြည်နယ်ထဲမှာအရေးပေါ်အခြေအနေကြီးများကြောင်းယူတာပြည်နယ်အုပ်ချုပ်ရေးမှူးပြောကြားသွားတာဖြစ်ပါတယ်။ပြည်နယ်ထဲမှာလူတိုင်းနှာခေါင်းစီးမဖြစ်မနေတတ်ကြရမှာဖြစ်ပြီးတော့မတက်တဲ့သူတွေကိုထန်တက်မယ်လို့လည်းသတိပေးခဲ့ပါတယ်။ ရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်ကကိုဗစ်ကရောဂါထိန်းချုပ်ရေးအထူးအဖွဲ့ကိုဖွဲ့စည်းထားပြီးအဖွဲ့ဝင်အနေနဲ့ဒီကနေ့ပါတွေ့ဆုံမှာဖြစ်ပါတယ်။တွေ့ဆုံဆွေးနွေးပွဲပြီးရင်တော့ကိုဗစ်ကရောဂါထိန်းချုပ်ရေးသူ့ရဲ့အစီအစဉ်တွေကိုမင်းကွန်းပြောကြားဖို့စီစဉ်ထားပါတယ်။လက်ရှိထရမ့်အစိုးရရဲ့ကိုဗစ်ထိန်းချုပ်ရေးအထူးအဖွဲ့ခေါင်းဆောင်ဒုသမ္မတမိုက်ဖန့်စ်ကလည်းဒီကနေ့မှာအစီအဝေးခေါ်ထားပါတယ်။ဥရောပအပါအဝင်ကမ္ဘာတခြားနေရာတွေမှာလည်းကိုဗစ်ကရောဂါဖြစ်ပွားသူတိုးနေတာမှာဒီကမ္ဘာလုံးအတိပြုလူနာဟာတန်90ကျော်ရှိပါတယ်။ကိုဗစ်ကြောင့်တည်ဆုံးသူက 1.2 တန်းဖြစ်ပြီးတော့ပြန်ပြီးနေကောင်းသူကတော့33တန်းလောက်ဖြစ်ပါတယ်ရှင်။မက္ကဆီကိုပင်လယ်ကွေးကနေဝင်ရောက်လာတဲ့အက်တာမုန်တိုင်းဟာအမေရိကန်ပြည်ထောင်စုတောင်ပိုင်းကဖလော်ရီဒါဂီးစ်ကျွန်းတွေရှိရာဘက်ကိုဒီနေ့နေ့တုန်းကဝင်ရောက်တိုက်ခတ်ပါတယ်။လေပြင်းတိုက်နှုန်းတစ်နာရီကီလိုမီတာ100လောက်နဲ့တိုက်ခတ်တဲ့မုန်တိုင်းကြောင့်ဖလော်ရီဒါပြည်နယ်တောင်ပိုင်းမှာမိုးသီးထန်စွာရွာသွန်းပြီးတော့လူအသက်တွေစိုးရိမ်ရလောက်တဲ့ရေကြီးမှုတွေဖြစ်နေတယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းစောင့်ကြည့်ရေးဌာနကပြောပါတယ်။အပူပိုင်းမုန်တိုင်းအတွင်ကနေဟာရီကိန်းပြင်းအားအဆင့်ကိုဒီကနေ့တင်လာနေနှောင်းပိုင်းဒါမှမဟုတ်အင်္ဂါနေ့မှပြောင်းလဲသွားနိုင်ပြီးတော့ဖလော်ရီဒါပြည်နယ်အတွင်ပိုင်းကိုရောက်ရှိကြရင်တော့အပူပိုင်းမုန်တိုင်းအဖြစ်နဲ့ပြန်လည်အပြော့သွားမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားကြပါတယ
်။ VOA American တန်ညဘက်မြန်မာဝတ္တအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ။မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်။အမေရိကန်သမ္မတရွေးကောက်ပွဲမှာဂျိုးဘိုက်ဒန်အနိုင်ရတဲ့အပေါ်ဘာကြောင့်ဂုဏ်ပြုစကားမပြောကြားသလဲဆိုတဲ့မိကုန်းနဲ့ပတ်သက်ပြီးတရုတ်နိုင်ငံကနိုင်ငံတကာလူထုံးလူနည်းနဲ့အညီကြေညာချက်ထုတ်ပြန်သွားမယ်လို့တရုတ်နိုင်ငံယာယီဝန်ကြီးဌာနပြောခွင့်ရကပြောပါတယ်
။关于你的第一个问题，我们注意到拜登先生
Mr. Biden ကသူအနိုင်ရတဲ့လူကြေညာထားတာကိုသတိပြုမိကြောင်းအမေရိကန်နိုင်ငံရဲ့ဥပဒေနဲ့လူထုံးလူနည်းတွေအရရွေးကောက်ပွဲရလဒ်ကိုအဆုံးဖြတ်ပြီးသွားမယ်လို့နားလည်ထားကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဝမ်ဝေဘင်းကတနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါနှစ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်ပြီးတော့လည်းတရုတ်နဲ့အမေရိကန်နိုင်ငံအကြားနှစ်ဖက်ဆွေးနွေးမှုတွေနဲ့သဘောထားကွဲလွဲမှုတွေကိုအပြန်အလှန်လေးစားမှုအပေါ်အခြေခံပြီးဖြေရှင်းရမယ်လို့ယုံကြည်ထားကြောင်းလည်းပြောခွင့်ရဝမ်ကပြောပါတယ်သမ္မတအဖြစ်အရွေးခံရဖို့လုံလောက်တဲ့မဲအရေးအတွက်ကိုဒီမိုကရက်တစ်သမ္မတလောင်ဂျိုးဘိုက်ဒန်ကရရှိထားပြီလို့မီဒီယာတွေကကြေညာထားပေမဲ့သမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်ကသူရှုံးနေကြောင်းဝန်ခံစကားပြောကြားတာမရှိသေးပဲရွေးကောက်ပွဲရလဒ်အပေါ်တရားဥပဒေအရစိန်ခေါ်မှုတွေပြုလုပ်သွားမယ်လို့ပြောထားပါတယ်။တရုတ်နိုင်ငံနီးတူရုရှားဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံတွေကလည်းဂျိုးဘိုက်ဒန်အနိုင်ရရှိတဲ့အပေါ်မှာချီးကျူးစကားပြောကြားတာမရှိသေးပါဘူးရှင်။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံမဟာမိတ်ဆက်ဆံရေးနဲ့ကိုရီးယားကျွန်းဆွယ်ညီညာရေးတည်ဆောက်နေရာတွေမှာကွာဟမှုမရှိစေဖို့အခိုင်အမာလှုပ်ဆောင်သွားမယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဒီကနေ့တင်းလာနေမှာပြောပါရယ်
။ထို့ထိဟန်မီ동맹강화와한반도평화
프로세스
중
에서도한국의나라가세세니네코리아존재니니인셀레디싸우다마핏비테마라트럼프소야레테야시타레나라가세세니어미무리고아치칸비나오떼라메소야레테마다고아티차보비요뚜미나이모아강송루쌍도메루테마라문치인가뵤바레2020아메리칸위카오뽀이마아나이야두조바이든고치주군뷰스가뵤자케비에나오마သမရမောနာအခုလိုပြောလိုက်တာပါတန်ကိုရီးယားအနေနဲ့ဒီမိုကရေစီအရေးငြင်းငြင်းရင်းနဲ့လူ့အခွင့်အရေးတိုးတက်ဖြစ်ထွန်းရေးတွေမှာအမေရိကန်နဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့မွန်ကသူ့ရဲ့ထိပ်တန်းအကြံပေးအရာရှိတွေကိုပြောကြားခဲ့ကြောင်းတန်ကိုရီးယားသမရအင်တော်ကပြောပါရယ်ဒါ့အပြင်ဂျိုးဘိုက်ဒန်ရဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေလျှော့ချအသုံးပြုစီးပွားရေးတည်ဆောက်ရေးမှာတန်ကိုရီးယားအနေနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့လည်းသမရမောကပြောပါရယ်ရှင်ကမ္ဘာဖွံ့ဖြိုးမှုအနေဆုံးနိုင်ငံ LDC အဆင့်အကျန်းကနေလာအိုနိုင်ငံလွတ်မြောက်ဖို့အခွင့်အလမ်းအများကြီးရှိနေပြီဖြစ်ပါတယ်။ကုလသမဂ္ဂအဖွဲ့ကလာအိုနိုင်ငံရဲ့ရှေ့နှစ်လူမှုရေးနဲ့စီးပွားရေးအခြေအနေကိုလေ့လာသုံးသပ်ပြီးမှအခုလိုခန့်မှန်းတာပါ။ဒါပေမဲ့ကာယောဂါနဲ့တရုတ်ပေါ်ကျွေးမီတွေကြောင့် LDC အဆင့်အကျန်းကနေလွတ်မြောက်ဖို့တုံ့ဆိုင်နေနိုင်သေးတယ်လို့လည်းပညာရှင်တွေကခန့်မှန်းကြပါတယ်။လူဦးရေ 9.2% တန်းရှိတဲ့လာအိုနိုင်ငံကတခြားနိုင်ငံ48နိုင်ငံနီးတူကုလသမဂ္ဂရဲ့ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံစီးမပါဝင်ပြီးနိုင်ငံတကာအကူအညီနဲ့ကုန်သွယ်ရေးအခွင့်အကင်းလွတ်ခွင့်ခံစားနေရတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။2018ခုနှစ်ကကနဦးထုတ်ပြန်ချက်အစီရင်ခံစားနှစ်ဆောင်အရလုံးလုံးစေလာအိုနိုင်ငံရဲ့အခြေအနေက LDC အဆင့်ကနေလွတ်မြောက်နိုင်တဲ့ဆန်နှုန်းနှစ်ခုနဲ့ကိုက်ညီနေတာဖြစ်ပါတယ်။ Patama Sano Ya Suzuba Muta to Ujin when we ya the new wing we American dollar townia lisa nigo jolunabi pipari. Luda yemi jemma yi pinya yine satemya musanya dinda chetri male, tamacheku jolunami pipari, tabi medadia sanon pite, siwa ya agakwe mirane kaima aga musanya tamachenero kainiburo lu anidiava. Lao Nanga and Nine Sano Naku Sele Gaini Nide Echeku, Lame February La Malila, Donta Chemasi in Kambu Lana, Miaji Shijane, Tilukaini Mesuin, a town Nasili Guni Yao, LDC Dambi, Pika, Lumia Yipin Sen Gala, Doni Yashima, Pipareshin. American Chizai Busan in Nipinya, Company Virgin Hyperluka. ကမ္ဘာမြေနှုန်းမြင့်ဆုံးဟိုက်ပါလူးပ်ကြီးစံရထလုံးရင်ကိုလူတွေတင်ဆောင်ပြီးတော့ပထမဆုံးစံသက်ပြတာလိုက်ပါတယ်။မြေနှုန်းမြင့်စနစ်အသုံးပြုထားတဲ့ဒီရင်ရဲ့အဓိကဘေးအနေနဲ့ကင်းရှင်းရေးကိုစံသက်ပြတာဖြစ်ပြီးဒီရင်တွေကိုလူတွေနဲ့ကုန်ပစ္စည်းတွေကိုတည်ယူပို့ဆောင်ပေးနိုင်မှုပြောင်းလဲအသုံးပြုနိုင်နိုင်မယ်လို့မျှော်လင့်ကြောင်းကုမ္ပဏီကတနင်္ဂနွေနေ့ကပြောပါတယ်။နေဗာဒါ ူချင်တို့လိုက်ပါခဲ့ပြီးတနာရီကို18မိုင်နှုန်းအထိဆန့်သက်မောင်းနှင်ခဲ့တယ်လို့ကုမ္ပဏီကပြောပါတယ်။ Los Angeles မြို့အခြေစိုက် Virgin Hyperloop ကုမ္ပဏီကနောက်အနာဂတ်မှာမြန်နှုန်းနဲ့ကြီးစံရထလုံးတွေကိုတနာရီမိုင်600လောက်အထိမောင်းနှင်အသုံးပြုပြီးခီးတွေတွေနဲ့ကုန်ပစ္စည်းတွေကိုပို့ဆောင်နိုင်ဖို့ညွှန်မှန်းထားပါတယ်။Hyperloop နီးစနစ်အသုံးပြုထားတဲ့ဒီမြန်နှုန်းမြင့်ကြီးစံရထလုံးတွေကအသံစူးစူးညံ့ညံ့မရှိသလိုနယူးယောက်နဲ့ဝါရှင်တန်ခရီးကိုနိုင်ရွယ်လောက်သာကြာမြင့်မှာဖြစ်ပါတယ်။ဒီနှုန်းကတာမန်ဂျက်လီရင်နဲ့သွားရတဲ့နှစ်ဆပူမြင်သလိုအမြင်ရထားထက်လည်းလေးစားပူမြင်ပါတယ်။ Virgin Hyperloop ကုမ္ပဏီကဒီရင်ကိုလူတွေမပါဘဲနဲ့အချိန်400လောက်ဆန်းသက်မောင်းနှင်ခဲ့ပြီးလည်းဖြစ်ပါတယ်။ဒီရင်နဲ့ပတ်သက်လို့ BNR ကင်းရှင်ရင်လက်မှတ်ကို2025ခုနှစ်မှာရနိုင်မှုကုမ္ပဏီကကြိုးပမ်းနေပြီး2030မှာစပြီးတော့ဒီရင်တွေကိုအသုံးပြုပြီးဆွေးနိုင်မှုမျှော်မှန်းထားပါရဲ့ရှင်သူရရှင်များရှင်တနင်္လာနေ့ညပိုင်းတွင်နောက်ဆုံးရသတင်းလေးကိုနောက်ဆက်လို့ပြီးမှာတော့သတင်းဆောင်ဝန်တွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နောက်ဆက်နိုင်ပါပြီရှင်
နိုဝင်ဘာ3ရက်နေ့မှာကျင်းပခဲ့တဲ့2020အမေရိကန်သမ္မတအရွေးကောက်ပွဲမှာဘယ်သူအနိုင်ရမလဲဆိုတာအမေရိကန်ပြည်သူပြည်သားတွေရက်တွေနဲ့ချီစောင့်စားခဲ့ကြရပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကာလမှာပြည်သူတွေကြားနိုင်ငံရေးကွဲပြားမှုတွေအကြီးအကျယ်ပေါ်ပေါက်နေတာကိုအမေရိကန်နိုင်ငံအနေနဲ့ဘယ်လိုကုစားနိုင်မလဲ VOA သတင်းထောက်အရှာစရိုင်းသတင်းပေးပို့ထားတာကိုကျွန်မနားလည်ဆက်ပြီးတော့တင်ပြမှာပါ။အမေရိကန်မှာနိုင်ငံရေးအရာသဘောထားကွဲပြားမှုတွေနှစ်တွင်နဲ့ချီပေါပေါနေပြီးတော့လူမျိုးရေးမညီမျှမှုတွေကြောင့်ဆိုပြီးဆန္ဒပြပွဲတွေလည်းလှနေချီပေါပေါနေချိန်မှာသမ္မတရွေးကောက်ပွဲကျင်းပခဲ့တာဖြစ်ပါတယ်။မဲဆန္ဒရှင်တွေပင်ပန်းနှွားနေနေပြီးစိတ်ဆိုးသောတာထွက်နေသူတွေလည်းရှိနေတဲ့အချိန်ရွေးကောက်ပွဲကျင်းပအပြီး၄ရက်မြောက်နေဖြစ်တဲ့စနေနေ့မှာတော့ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်အနိုင်ရကြောင်းသတင်းဌာနကြီးတွေကတွက်ချက်ကြေညာခဲ့ကြပါတယ်။ဘိုင်ဒန်ကိုထောက်ခံသူမဲဆန္ဒရှင်စတေးစီကသူမျိုးလင်းချက်တွေကိုအခုလိုပြောပါတယ
် And you know there are people who are just never going to come around but he's going to have to do his best
ခြေတော်မှာသဘောထားပြောင်းလာမှာမဟုတ်တဲ့သူတွေလည်းရှိပါတယ်ဂျိုးဘိုင်ဒန်ကတော့နှစ်ဖက်ရင်ကြားဆွေးနွေးအတွက်သူတက်နိုင်သမျှဘာမဆိုလုပ်ကင်သွားမှာဖြစ်ပါတယ်သူဘလောက်တောင်ခက်ခက်ခဲခဲလုပ်ကင်ရမလဲဆိုတာစဉ်းစားကြည့်လို့တော့မရနိုင်ပါဘူ
းမဲရလတ်တွေကိုရက်တွေနဲ့ချီရေးတွက်နေရတဲ့အချိန်မှာနှစ်ဖက်မဲဆန္ဒရှင်တွေစိတ်မအေးနိုင်အောင်ဖြစ်ခဲ့ကြတာပါအခုတော့ဂျိုးဘိုင်ဒန်ကိုထောက်ခံသူတွေကရှေ့ဆက်ဖို့ပြင်ဆင်နေပါပြီ။သမ္မတဒေါ်နယ်ထရမ့်ကတော့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တဲ့ဆိုပြီးတက်သည့်အထောက်အထားမရှိဘဲပြောဆိုနေသလိုစုံစမ်းစစ်ဆေးမှုတွေလုပ်ပြီးမဲတွေပြန်ရည်တွက်ပေးဖို့တောင်းဆိုထားတဲ့အတိုင်းသူ့ကိုထောက်ခံသူတွေကလည်းတန်ရုံလိုက်ပြောဆိုနေကြပါတယ်။ထရမ့်ကိုထောက်ခံသူဒါနာအင်ဂရာစီယာကသူ့ရဲ့သဘောထားကိုအခုလိုပြောပါတယ
်။မဲတမာမှုတွေရှိရဲဆိုတာမျိုးမတွေ့ရဘူးဆိုရင်တော့ကျမအနေနဲ့ရှေ့ဆက်သွားလို့ဖြစ်ပါတယ်။ဘယ်သူပဲအနိုင်ရရကျမလက်ခံနိုင်ပါတယ်
။ Democratic Party နဲ့ Republican Party ထောက်ခံသူတို့ရဲ့မျိုးလင့်ချက်တွေကရွေးကောက်ပွဲစီကနေသူတို့နဲ့ဆိုင်တဲ့ကိစ္စဖက်ကိုအာရုံပြောင်းလာကြပါတယ်။အမေရိကန်မှာလူမျိုးရေးမညီမျှမှုတွေကြောင့်ဆိုပြီးပေါ်ပေါက်လာတဲ့လူမဲတွေရဲ့အသက်ကိုလည်းတံမိုးထားပါဆိုတဲ့ Black Lives Matter လှုပ်ရှားမှုလာမကအမေရိကန်ဌာနေတိုင်းရင်းသားတွေရဲ့အသက်ကိုလည်းတံမိုးထားစေခြင်းနဲ့သူတွေလည်းရှိနေတာပါ
။ Black Lives to fight for the movement of indigenous lives.
ရွှေပြောင်းအခြေချလာသူတွေအပေါ်မှာသမ္မတထရမ့်အစိုးရအဖွဲ့ရဲ့ဆက်ဆံမှုကိုမကျေနပ်လို့ဒီအရေးကန့်သွယ်စေခြင်းသူတွေလည်းရှိနေပါတယ်
။ The economy
ဒါပေမဲ့လည်းတချို့မဲဆန္ဒရှင်တွေကတော့ခုတက်လာမဲ့အစိုးရအနေနဲ့ပညာရေးနဲ့စီးပွားရေးကိုအရင်ဆုံးကန့်တွဲဖြည့်ရှင်ပေးစေချင်နေပါတယ်။သူသမရာဟောင်းဂျိုးဘိုင်ဒန်အနေအားကြောင့်ခက်မှန်တွက်ချက်မှုတွေထွက်ပေါ်လာချိန်မှာတော့ထရမ့်နဲ့ဘိုင်ဒန်ထောက်ခံသူတွေလမ်းမထွက်လာကြတာပါ။ဘိုင်ဒန်ကိုထောက်ခံသူဂျွန်ကအခုလိုပြောပါတယ်
။ Even with the Trump supporters, you know, they're playing
Trump ကိုထောက်ခံသူတွေတော့မှမင်းမတမာမှုရှိတယ်ဆိုတာမျိုးပြောနေကြပါတယ်။လူတိုင်းကဒါမျိုးတတန်နဲ့ပြောဆိုတာကိုကြိုက်ကြတယ်လေ။ဒီရေပဲပေါ်လာတဲ့ဒီလိုမျိုးစိတ်ဝမ်းကွဲပြားမှုတွေကိုအမှန်တကယ်ရင်ကြားစေဖို့လာမယ့်ဆူရတက်ကလုပ်ကင်ရတော့မှာပါ
။အမေရိကန်နိုင်ငံရေးမှာခုလိုသဘောထားကွဲပြားမှုတွေရှိနေပေမဲ့လည်းတချို့မဲဆန္ဒရှင်တွေရဲ့ပုံရိပ်မှန်းချက်တွေကတော့တူညီကြတာလည်းဖြစ်ပါတယ်။ကျမနာပါပ
စေထွေထွေရေးပေါက်ပွဲကနဦးမေယာလက်တွေရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာအစိုးရဖွဲ့နိုင်တဲ့အနေအထားမှာရှိနေပြီလို့ပါတီတာဝန်ရှိသူကပြောဆိုထားတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်ဖြစ်သူဒေါအောင်ဆန်းစုကြည်အပါအဝင်ပြိုင်ပွဲဝင်ကိုယ်စားလှယ်နောက်အများစုရဲ့မေယာလက်အခြေအနေဟာတခြားပါတီတွေထက်အသာစီးရနေတဲ့အခြေအနေမှာရှိနေတာပါဒီကနေ့ညနေပိုင်းအချိန်အထိရရှိထားတဲ့မေယာလက်တွေအရဆိုရင် NLD ပါတီဟာလာမယ့်အစိုးရတည်ထောင်အတွက်ဦးဆောင်နိုင်တဲ့အခြေအနေမှာရှိနေပြီးပြီးခဲ့တဲ့2015ခုနှစ်ကရလက်ကိုချုပ်လွန်နိုင်မှုမှန်းဆထားတယ်လို့ပါတီပြောခွင့်ရဒေါက်တာမျိုးညွန့်က VOA ကိုပြောပါတယ
်အစိုးရကဖွဲ့ဖို့လိုအပ်တဲ့322ဦးပြည်ထောင်စုလွှတ်တော်နေရာတော့ကျော်သွားပါပြီကျွန်တော်တို့390ကိုတော့ဒါဆို2015ခုနှစ်ကရလက်ပေါ့ဒါဟိုပါထပ်ကျော်နိုင်မယ်လို့ကျွန်တော်ကတော့အခုတော့မှန်းထားတယ်ဒါပေမဲ့အတိအကျတော့ကျွန်တော်တို့မပြောနိုင်ဘူးပေါ့
တနိုင်ငံလုံးအတိုင်းအတာနဲ့ NLD ပါတီကနေဝင်ရောက်ရှင်မြိုင်လူကိုယ်စားလှယ်လောင်းဦးရေစုစုပေါင်း1132ဦးရှိပါတယ်ဒီနှစ်မှာပထမဆုံးဝင်ရောက်ရှင်မြိုင်ဝင်ရတဲ့ဘာသာခြားပါတီဝင်တွေလည်းပြိုင်မဲ့ကိုယ်စားလှယ်လောင်းတွေကိုအနိုင်ရရှိခဲ့တဲ့အနေအထားမှာရှိနေတာပါNLD ပါတီရဲ့ဥက္ကဋ္ဌဖြစ်သူဒေါအောင်ဆန်းစုကြည်ကတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာကိုကော်မှုမြို့နယ်ကနေဝင်ရောက်ရှင်မြိုင်ခဲ့တာမဲရီအတွက်အပြတ်အသတ်နဲ့အနိုင်ရရှိခဲ့တဲ့အကြောင်းကော်မှုမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဥက္ကဋ္ဌဦးထင်အောင်ကပြောပါတယ်
အမေဆန္ဒဘေးကွင်းရှိတဲ့လူ6900ဟုတ်နဲ့700ကျော်ရှိတဲ့အိုင်းအဲ့ဒီမှာတော့6400ကျော်ရတာပေါ့
ဒေါအောင်ဆန်းစုကြည်နဲ့အတူကော်မှုမြို့နယ်ကနေပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာကိုအဓိကပြိုင်မဲ့ဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်စုစုပေါင်း9ဦးဝင်ရောက်ရှင်မြိုင်ခဲ့ကြတာပါ2020အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်မြိုင်သူတွေကအနိုင်ရပါတီနဲ့ကိုယ်စားလှယ်အမည်စည်းရင်းတွေကိုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်နေတော့ဖြစ်ပြီးပဲခူးတိုင်းတစ်တိုင်းလုံးမှာ NLD ပါတီတခုတည်းကသာတိုင်းလုံးချုပ်အနိုင်ရရှိရဲဆိုတဲ့သတင်းတွေနဲ့ပတ်သက်လို့တော့ပဲခူးတိုင်းရွေးကောက်ပွဲကော်မရှင်အဖွဲ့ကဥက္ကဋ္ဌဦးအောင်မြင့်ကအတည်မပြုသေးပါဘူးဒီကနေ့ညနေပိုင်းအချိန်အထိတော့ပဲခူးတိုင်းကအုတ်တွင်းမြို့နယ်ရဲ့စီရင်သာရောက်ရှိပြီးအနိုင်ရပါတီကိုအတည်ပြုနိုင်သေးတယ်လို့သူကဆိုပါတယ်
တိုင်းလုံးချုပ်နိုင်တယ်ပြုတယ်ဆိုတာအပြင်ကသူတို့ကတော့သူတို့ပေါက်သွားလုံးနဲ့ဖြစ်တဲ့ဟာလေကျွန်တော်ကအုတ်တွင်းတစ်ခုတော့ထုတ်ပြီးပြီးအုတ်တွင်းအချိန်ကြီးကို NLD ပါတီကကုန်နိုင်တယ်ကျွန်တော်တို့ရှိလို့မြို့နယ်တွေကတင်းရင်တွေသူတို့အခုချုပ်ကြတော့တော်တော်များများချုပ်နေကြတော့မရောက်သေးဘူးကျွန်တော်ရှိလို့
သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းကစီရင်အတည်ပြုပေးနိုင်သေးပေမဲ့အနာရပါတီ NLD ရဲ့ဒီကနေ့နေ့လယ်ပိုင်းထုတ်ပြန်ချက်တွေအရတော့ပဲခူးတိုင်းအတွင်းကမြို့နယ်၅ခုမှာအနာရရှိခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့အမည်စီရင်တဲ့အနာရရှိခဲ့တဲ့မေယာလက်တွေကိုအတည်ပြုထုတ်ပြန်ထားပြီးဖြစ်ပါတယ်။တနင်္ဂနွေနေ့တော့ကရှင်းပါတယ်အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်မြိုင်ခဲ့ကြတဲ့လွှတ်တော်ကိုယ်စားလှယ်လောင်းဦးရေစုစုပေါင်း9639ဦးရှိခဲ့ပြီးဆန္ဒမဲပေးခဲ့ကြသူတွေကတော့38တန်းကျော်ရှိခဲ့ပါတယ်ရှင်။တနင်္ဂနွေလုံးအတိုင်းအတာနဲ့သိရှိနိုင်မှုကတော့ဆောင်းဆိုင်နေရတော့ပဲဖြစ်ပါလိမ့်ရှင်။ချစ်ပါကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်။ဒီကရက်အစိုးရတက်တမ်းမှာငင်းပွားစရာတွေစင်ခေါ်မှုတွေကြုံခဲ့ရတဲ့တိုင်းရင်းသားနေပြည်တော်မှာထောက်ခံမှုတွေကြာစင်းမယ်လို့ခန့်မှန်းထားကြပေမဲ့ရွေးကောက်ပွဲမှာ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ကအသာရနေတဲ့အခြေအနေကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါဘုတ်ချုပ်ကျေးရုပ်တိဆောက်တာနဲ့ဝင်ကြီးချုပ်ရဲ့ဗန္ဒာငွေကြေးသုံးစွဲမှုကိုပြည်내လွှတ်တော်မှာမဲခွဲအရေးယူတာတွေအထိဖြစ်ခဲ့ရတဲ့အခြေအနေတွေကြောင့် NLD ပါတီဟာတရားပြည်နယ်မှာကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရတာပါရွေးကောက်ပွဲမှာလည်းဒေသခံတိုင်းရင်းသားပါတီတွေရဲ့ပြန်ဆိုင်မှုတွေအားကောင်းလာတာကြောင့် NLD ပါတီအနေနဲ့အရင်လိုနိုင်အောင်မလားဆိုတဲ့မေးခွန်းတွေဖြစ်ပေါ်ခဲ့ပေမဲ့အခုနောက်ဆုံးမဲရလက်တွေရနေရာအများစုမှာအနိုင်ရတာတွေ့ရတယ်လို့ရွေးကောက်ပွဲအခြေအနေကိုစောင့်ကြည့်လေ့လာနေတဲ့ KND လူခွင့်ရေးအဖွဲ့ကကိုပညာကပြောပါတယ
်ဒီနေ့ရ34ညအကုန်လုံးပေါ့နော်34ညမှာကျွန်တော်တို့ NLD ကအများဆုံးနဲ့120ရတယ်ဒုတိယကတော့ KYSTP က8ညာ
နောက်ပြီးတော့မှဒီ USDP က600နဲ့အနိုင်ရထားပါတယ
် NLD ပါတီက Lyco Dimoso Mese နဲ့ဖားဆောင်မြို့နယ် DYSDP ကကြားပြည်နယ် Democratic Party က Proso မြို့နယ်နဲ့ USDP ကပြည်တော်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက Bolkhead မြို့နယ်ကလွတ်တော်နေရာအားလုံးမှာအနိုင်ရကြပြီးရှားတော်မြို့နယ်မှာတော့ KYSDP က300နဲ့တီခိုင်ဖြိုးက100အနိုင်ရတာပါဗမာတိုင်းသားရေးရဝင်ကြီးနေရာကိုတော့ NLD ကအနိုင်ရထားပါတယ်။မဲရည်တွက်မှုပြီးစီးသွားပေမဲ့ဒီနယ်ရွေးကောက်ပွဲကော်မရှင်ကတော့ဒီကနေ့ညနေပိုင်းအထိအတည်ပြုထုတ်ပြန်တာမရှိသေးကြောင်းလည်းပြောပါတယ်။ဖရူဆိုမျိုးနယ်ဒီနယ်လွတ်တော်အမှတ်နှစ်ကအနိုင်ရထားတဲ့ဒေါ်အဲဗလင်းကတော့ဒီမဲရည်တွက်မှုရလတ်ကိုအတည်ပြုပြီးဘာကြောင့်မထုတ်ပြန်တယ်လဲဆိုတာမသိရကြောင်းပြောပါတယ်။
အဒီနေ့တမိုင်းဖြတ်မယ်လို့ပြောပြမပါတော့အခုချိန်ကြီးမထွက်နိုင်ဘူးပေါ့။ဘယ်နေရာမှာအများစင်တာနေတယ်လဲတော့မပြောတော့ဘူးပေါ့နော်
။ကြားပြည်နယ်ရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတဦးကတော့မဲရလတ်တွေကိုမြို့နယ်အလိုက်စီစဉ်နေစေဖြစ်တယ်လို့ VOA ကိုအခုလိုပြောပါတယ်
။ပုံမှန်16တွေ16တွေနဲ့တိုက်စစ်နေရတယ်ကျွန်တော်တို့မြို့နယ်ကသေးကြပြီဆိုတော့သူတို့ကျင်းနေဟုတ်မှာပေါ့ကျွန်တော်လည်းလည်းကြောင့်သေချာမှန်အောင်စစ်ခိုင်းနေလို့နေကြနေပါ
ကချင်ပြည်နယ်ကရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Humanity Institute ကဦးကျိုးဆက်ကတော့ကချင်ပြည်နယ်အတွင်းကမဲဆန္ဒနဲ့အသီးသီးကမဲတွေကိုရေတွက်နေစေရှိကြောင်းနဲ့တချို့မြို့နယ်တွေကိုဆက်သွယ်လို့မရသေးကြောင်းပြောပါတယ်ကနဦးရထားတဲ့သတင်းတွေအရဒီကနေ့မဲရေတွက်မှုအခြေအနေပေါ်သူကအခုလိုသုံးသပ်ပြောဆိုပါတယ
်ဒီပြည်သူပါရောဟိုအဒီနေမှာရောအမျိုးသားမှာရောတုံးကုစလုံးမှာကျတော့ NLD ကနေဟိုအတိတ်တသားကြီးဥဆောင်နေတဲ့ကျွန်တော်အနေနဲ့တော့တွေ့ရတယ်ပေါ့နော
်အခြားဥဆောင်နေတဲ့ပါတီတွေကတော့ KSPP ကကချင်ပြည်နယ်ပြည်သူ့ပါတီနဲ့ USDP ပါတီတို့ဖြစ်ကြောင်းပြောပါတယ်ရှမ်းပြည်နယ်ကနေရာအများစုမှာတော့ SNLD ကိုရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကဦးဆောင်နေကြောင်းကျွန်းမြေတထောင်ဖောင်ဒေးရှင်းရဲ့ဒါရိုက်တာကိုဟိမ့်မြို့နယ်ကအငိမ့်စားပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်နန်းဝါနုကပြောပါတယ
်ဒီမှာတို့ data ဒီလိုလင်ခရိုင်နဲ့လင်ခေးခရိုင်ပေါ့နော်ဒီကျေးတို့မန်ရှူတို့လေချာအလေချာနောက်ပြီးလို့ရှိရင်ဒီကိုလံဖက်ကိုဟိမ့်မွန်နေလင်းချီအရာကတော့ဒီ SNND ကြောင်းတွေနိုင်နေတယ်ဆိုတဲ့ဟာကိုတော့တင်းချားရတယ်ပေါ့နော်
လွိုင်လင်းမြို့နယ်မှာ USDP ကဥဆောင်နေပြီးရှမ်းမြောက်ဒေသတီဘောကြောင်းမဲနမ်တူမူဆယ်ဘက်မှာတော့ SNLD ကြားကောင်းပါတီလာရှိုးမှာ NLD ရှမ်းပြည်နယ်အရှေ့ပိုင်းမှာတော့ NLD နဲ့ USDP တို့ကနေရာအချို့မှာဥဆောင်နေကြောင်းပြောပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်
မနေ့ကကျင်းပပြည်စည်းခဲ့တဲ့ရွေးကောက်ပွဲကကနဦးမဲရလတ်တွေအရတိုင်းဒေသတချို့မှာလက်ရှိအာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတာရနေပေမဲ့တချို့နေရာတွေမှာတော့ဒေသခံတိုင်းဒေသပါတီတွေလည်းနေရာရလာတဲ့အကြောင်းပြောပြပါမယ်ကျွန်မအကနွန်ပါတိနှင့်ရွေးကောက်ပွဲမှာမွန်နိုင်ငံရေးပါတီတွေစုပေါင်းပြီးဖွဲ့စည်းထားတဲ့မွန်ညညရေးပါတီကစုစုပေါင်းကိုယ်စားလှယ်လောင်း35ရောက်ရှင်ပြိုင်ခဲ့ရမှာသက်သက်ရအနိုင်ရခဲ့ကြောင်းပါတီတွက်ဖက်အတွေ့ရမှုနှင့်နိုင်စံတင်က FA ကိုပြောပါတယ
်။မြန်မာ35ရောက်ပုံကြံရတော့နော်။ဒီမဲ့ငါပေါ်တော့တော်ဆယ်မော်နော်။အမှကျွန်တော်ဒီမြန်မာငါနေရကျွန်တော်မလာနေပါဘူးနော်။အဲခါလူပြမကြတော့ကျွန်တော်ဒီမဲ့တော်အမှမျက်မှောက်တယ်နော်။ဒါမို့တော့မကြတော့ကျွန်တော်ဒီကျိုးတော်ရဲ့အမျိုးသားတော်ရဲ့ဒီမဲ့တော်အမှမျက်မှောက်တော့နေရနိုင်တယ်။အဲပြောမှကြတော့ကျွန်တော်ဒီမဲ့အမှမျက်မှောက်နိုင်တယ်။အဲ့တော့နေရာတက်တာပဲ။ဒါပြီးတော့ဒီတောင်းတုံမှာဒီနေရာတက်တာအမှတ်စ်မှန်နိုင်တယ်နော်။ဒါမှမဟုတ်အားလုံးပေါင်း100ရောက်ကျော်တယ်တော်တော်များ။ဟိုဘောပါဒီရဲကောင်းစင်းပါတဲ့ပါဒီကလည်းလည်းဆရာကြောင့်ဆက်လောက်နိုင်တယ်နော်။ဒါမှအမညာဘောကြာမာမသိသိကျင်တာကအများစုနိုင်ရမယ့်အားကိုတော်တော်ကိုလည်းတော့ဆက်
မွန်ပြည်နယ်ရဲ့ရွေးကောက်ပွဲရလဒ်တွေကိုတော့စစ်စစ်ဆဲဖြစ်တာကြောင့်အတိမပြုနိုင်တယ်ဘူးလို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတို့က FA ကိုပြောပါတယ်
။ဟုတ်တယ်မရွေးကောက်ပွဲရလဒ်ညီမတို့စီမြို့နယ်တွေမဆုံးသေးလို့ပါရှင်။ဘုလိုအကြောင်းဆိုမလည်းမြန်ကြမ်းရောအဲ့အဲ့ဒါကြီးကကြညီမတို့မလုံအောင်ပါရှင်ပေါင်းရတော့ရှင်မရသေးဘူး။ခုမှတက်လာကြတာဆိုတော့ရလဒ်တော့မထောက်လာသေးလို့ရှင်။
မော်လမြိုင်ခရိုင်6မြို့နယ်ဖြစ်တဲ့မော်လမြိုင်6ဆောင်ကြိုက်မြော်မုတုံရေးမြို့နယ်တို့ရဲ့ရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီးမော်လမြိုင်ခရိုင်ကော်မရှင်အသွင်ရေးမှူးဦးထင်ကျော်က FA ကိုအတည်ပြုပြောပါတယ်
။အားလုံးလို့မော်လမြိုင်ခရိုင်မှာမဲဆန္ဒနဲ့26နေရာရှိရပေါ့။ဒီလူလွတ်တော်က6နေရာအမျိုးသားလွတ်တော်က7နေရာဒီပြည်နယ်လွတ်တော်က7နေရာအားလုံး26နေရာပေါ့။26နေရာမှာအိမ်မှာအနိုင်ရတာ NLD ပါတီက15နေရာနိုင်တယ်။ မွန်ကြီးနယ်ပါတီရ၁၇နှစ်ရမယ
်မွန်ကြီးနယ်မှာဆိုရင်လွှတ်တော်အတီးတီအတွက်မဲဆန္ဒနယ်မြေ45နေရာရဲကောက်ပွဲကျင်းပခဲ့ပြီးမဲပေးခွေရှိသူကတော့18သိန်းကျော်ရှိတယ်လို့ကော်မရှင်ကထုတ်ပြန်ထားပါတယ်နိုင်ငံရေးပါတီပေါင်း16ပါတီနဲ့တတိပုဂ္ဂလအပါအဝင်ကိုယ်စားလှယ်လောင်း250ကျော်ကရှင်ပြိုင်ခဲ့ကြပါတယ်ပါတီပေါင်း17ခုနဲ့တတိပုဂ္ဂလကိုယ်စားလှယ်ပေါင်း190ကျော်ကကိုယ်စားလှယ်လောင်းတွင်ရှင်ပြိုင်ခဲ့ကြတဲ့ချင်းပြည်နယ်မှာလည်း NLD ပါတီကနေရအများစုမှအနိုင်ရခဲ့တယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်အသွေးအမှုဦးလင်းကျော်က VOA ကိုအတည်ပြုပြောပါတယ
်ဟာကမှာတော့မဲဆန္ဒနယ်9နယ်မှာတော့ကျွန်တော်4နယ်ကတော့ NLD ပါဗျတော့တနေရတော့ CNN ပြီပါမင်းတက်မှာတော့ဟို၄နယ်လုံးကျွန်တော်ဒီဟို NLD ပါဗျဟုတ်ပါတယ်ဗျမဲဆန္ဒနယ်၄နယ်လုံးပြောတာပါဟုတ်တယ်ဗျဟုတ်တယ်သူတို့အဲ့ဟာမဲုံနေရလာတဲ့ပုံစံ16ဒီနဲ့စီစစ်နေတော့
ပေါ့ Channel မျိုးနယ်တွေရဲ့ရလကောတော့စီစစ်ဆဲဖြစ်တယ်လို့လည်းချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အသွေးအမှုဦးလင်းကျော်ကပြောပါတယ်နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ခဲ့ကြတဲ့ရွေးကောက်ပွဲမှာတော့မဲမတမာမှုနဲ့အခက်အခဲတချို့ရှိတယ်ဆိုတဲ့သတင်းတွေထုတ်ပေါ်ခဲ့ပေမဲ့လည်းပြည်ထနာတဆုံတရားကြီးကြီးမားမားမရှိဘဲအဆုံးသတ်ခဲ့ပါတယ်ရှင်။ကျမအာကနော်ဖေဝေအတော့သတင်းပေးပို့တာဖြစ်ပါတယ
်။ဒီမြန်မာဝိုင်းရုံးမြင့်တန်ကြားအစီအစဉ်တွေကို Democratic မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ်။TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင်။
မြန်မာနိုင်ငံမှာမနေ့ကတုန်းကကျင်းပပြည်စည်းသွားရေးရွေးကောက်ပွဲမှာအားနည်းချက်တချို့ရှိခဲ့ပေမဲ့ကြီးကြီးမားမားပြဿနာမရှိခဲ့ကြောင်းရွေးကောက်ပွဲစောင့်ကြည့်အကဲခတ်အဖွဲ့တွေကအသုံးသတ်ခဲ့တဲ့အကြောင်းတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါကာယောဂကာလာကန့်သက်ချက်ကြီးချင်းပရရဲ့ရွေးကောက်ပွဲအတွက်ကြိုတင်မဲပေးရာအပါအဝင်ရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်ကြီးကြောင်းဝေဖန်မှုတွေထွက်ပေါ်လာခဲ့ပေမဲ့လည်းတနင်္ဂနွေနေ့ကကျင်းပရမှာတော့ပြဿနာကြီးကြီးမားမားမရှိဘဲပြီးဆုံးသွားခဲ့ရလို့အကဲခတ်တွေကလက်ခံခဲ့ကြပါတယ်ရွေးကောက်ပွဲစောင့်ကြည့်လေးလာရဲ့အဖွဲ့တွေကိုအစောပိုင်းမှာစောင့်ကြည့်လေးလာခွင့်မပေးရမျိုးရက်ွက်နဲ့ကြီးရွာခွဲကမဲယုံတောင်းရှိသူတွေကဒေသတောင်းရှိသူတွေစီမှာထပ်မံခွင့်တောင်းခိုင်းတာမျိုးနဲ့စီမံခန့်ခွဲမှုအားနည်းချက်တချို့ကလွဲရင်2020မြန်မာနိုင်ငံရဲ့အထွေထွေရွေးကောက်ပွဲဟာအေးအေးချမ်းချမ်းနဲ့ပြီးဆုံးသွားရလို့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှု Peace အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာစိုင်းရဲကျော်စွာမြင့်ကဒီနေ့ရန်ကုန်မြို့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်
ကြီးမားတဲ့ကျွန်တော်ပြဿနာမတွေ့ရပါဘူးမဲပေးတဲ့ဖြစ်စဉ်မှာကျွန်တော်တို့ရဲ့တိုင်းတာတဲ့ခါမှာပထမဘယ်လိုတိုင်းတာလဲဆိုရင်ကျွန်တော်တို့ကဟိုမဲယုံဖွင့်လာရင်ပြင်ဆင်လာကျွန်တော်တပိုင်းတိုင်းနေအဲ့ဒီဘာနဲ့ပတ်သက်လို့ကျွန်တော်တီးတန့်ကျွန်တော်တို့ဟိုစမ်းစစ်လေးလာမျိုးပြုလို့တယ်အဲ့ဒါပေးရတယ်မဲပေးတဲ့ဖြစ်စဉ်တစ်ခုလုံးကိုကျွန်တော်စမ်းစစ်ပြလောက်ပြုလို့ဆိုတော့ကတော့မဲစပေးတဲ့6နာရီကနေစပြီးတော့မှညနေ4နာရီမဲယုံနေပိတ်တဲ့အထိကျွန်တော်တို့အဲ့ဒါအဲ့ဒီတပိုင်းကိုကျွန်တော်တီးတန့်ကျွန်တော်တို့စမ်းစစ်လေးလာမျိုးပြုလို့တယ်အဲ့ဒါပေးရတယ်မဲယုံပိတ်တာမဲယူတယ်တော့တီးတန့်ကျွန်တော်တို့စသစ်လေးလာမကြည့်လို့ဆိုတော့ဒီအပိုင်းမှာလည်းမဲပေးတဲ့ဖြစ်စဉ်စတဲ့အပိုင်းမှာလည်းကျွန်တော်တို့ကြီးကြီးမားမားပြဿနာမတွေ့ရဘူးကျွန်တော်တို့ဒီစီမံခန့်ခွဲမှုဘိုင်းဆိုင်ရာအားနည်းချက်တွေတော့ကျွန်တော်တို့ဟိုရှိပါဒါပေမဲ့ပြောရရင်တော့ယူကော့ဘဖြစ်စဉ်တစ်ခုလုံးကိုတက်ရောက်မှုရှိတဲ့အတိုင်းအတာနဲ့ scale ပေါ့လေ scale or scope တော့မှကျွန်တော်တို့အဲ့လောက်မတွေ့ရဘူး
ကယောဂအတားအဆီးအစီအမံတွေကိုရွေးကောက်ပွဲကော်မရှင်ကလုံဆောင်ခဲ့ပေမဲ့တချို့နေရာတွေမှာမဲယုံအကျယ်အဝန်းကြောင့်6ပေချာမခွာနိုင်တာမဲယုံတွေရဲ့လေးပုံတပုံပဲမတန်ဆွမ်းသူတွေအတွက်ပြင်ဆင်ထားတာမဲယုံ3ပုံတပုံမှာလူဦးရေ10ဦးအထိမဲစင်းမှမပါတာမဲယုံတွေရဲ့86ရာခိုင်နှုန်းကပဲကျိုတင်မဲစင်းပုံစံ73ကိုမဲယုံအပြင်ဘက်မှာကတ်ထားတာမဲယုံတွေရဲ့9ရာခိုင်နှုန်းကကျိုတင်မဲပုံတွေအချိန်မီရောက်မလာတာမဲယုံတွေရဲ့တိရခိုင်နှုန်းအောက်ကစန္ဒာမဲပုံနဲ့မဲလက်မှတ်အချိန်မီရောက်မလာတာဒါတွေကို Pace အဖွဲ့ကတွေးရှိခဲ့တယ်လို့ဆိုပါတယ်ကယောဂအခြေအနေကြီးချလောက်ခရရဲ့ရွေးကောက်ပွဲဖြစ်ပေမဲ့မဲလာထဲရဲ့အခြေအတွက်ဟာများနိုင်ပြီးတရားမျှတရဲ့ရွေးကောက်ပွဲဖြစ်မယ်လို့မြင်ကြောင်းဂျပန်အစိုးရရဲ့မြန်မာနိုင်ငံရွေးကောက်ပွဲလေးလာရေးအဖွဲ့ခေါင်းဆောင်မစ္စတာဆဆာကာဝါကပြောပါတယ်ကိုဗစ်ကယောဂကြောင့်ရန်ကုန်မှာပဲစောင့်ကြည့်လေးလာခဲ့ရတာကိုလောက်ခရကြောင်းလည်းအွန်လိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
်မြန်မာにおきましてもこのコロナの問題は大変
နိုင်ငံတကာအနေနဲ့မြန်မာနိုင်ငံကနေတော့မှယခုချိန်ပြုလုပ်ခဲ့တဲ့ရွေးကောက်ပွဲဟာဆိုလို့ရှိရင်တရားမျှတပြီးမှတိကျမှန်ကန်တဲ့ရွေးကောက်ပွဲဖြစ်မယ်လို့အားလုံးကမြန်မာအတိမတ်ပြုမယ်လို့ကျွန်တော်ထင်နေပါတယ်။ ကုသမရခိုင်တို့မြန်မာနေတဲ့အချိန်မှာရုပ်ောက်ပွဲပြုလုပ်ဖို့ကြံ့တော်ပါမလားဆိုတဲ့အကြံပြမှုတွေလည်းပဲရှိခဲ့လို့ကျွန်တော်ထင်ပါတယ်။ဆိုတော့ကျွန်တော်တို့ပြည်ထောင်စုအထူးသဖြင့်ရက်ောက်ပွဲကော်မရှင်ကနေပြီးတော့မတရားဝင်ကျင်းပခြင်းပြုလုပ်ခြင်းမရှိသေးတော်များလည်းပဲကျွန်တော်ကြည့်ခဲ့တဲ့အနေအထားရမဲထတဲ့ရခိုင်တို့ကတော့ကျွန်တော်မြန်မာနေလို့ကျွန်တော်ထင်ပါတယ်
။မဲရလက်တွေကတော့အခုသတင်းကြေညာရဲ့အချိန်အထိစူးစီးနေကြုံပါ။ကျူတင်မဲကတော့တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်မဲယုံတွေရဲ့15ရာခိုင်နှုန်းဟာကျူတင်မဲတွေဖြစ်ကြရဲ့လို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်။ကျွန်တော်ကတော့ဇော်ထပ်ပ
ါ။ကိုဗစ်ကရောဂါကာလစိန်ခေါ်မှုတွေကြားမှာပဲမြန်မာနိုင်ငံမှာငြင်းငြင်းကြံကြံကျင်းပပြည်စည်းသွားတဲ့ရွေးကောက်ပွဲကနေထွက်ပေါ်လာမဲ့အစိုးရနဲ့လွတ်တော်တဲ့အပေါ်အကဲခတ်တွေရဲ့အမြင်ကိုတင်ပြပေးချင်ပါတယ်။ကျွန်မမိခါပါ။ရွေးကောက်ပွဲကနဦးမဲရလက်တွေအရအာနာယ NLD ပါတီကနေရာတော်တော်များများမှာအနိုင်ရထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။နိုင်ငံရေးလှလသုံးသက်သူဦးမမောင်စိုးကတော့အစိုးရဖွဲ့နိုင်လောက်တဲ့အထိအနိုင်ရမဲ့အလားအလာတွေရှိနေတယ်လို့ခန့်မှန်းထားပါတယ်
။2015ရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲမှာ NLD နဲ့ပြောင်းစုလို့တော့မှာအမှတ်380ရောရထားတယ်အဲ့တော့အမတ်60လောက်ရှိုးရင်တော့သူအစိုးရဖွဲ့နိုင်တဲ့အနေအထားမှာရှိရတဲ့အကြောင်းမလို့ NLD ပါတီအနေနဲ့တပါတီတဲ့အစိုးရဖွဲ့ဖို့အခြေအနေရှိတာတော့သူတပါတီတဲ့ရှိတယ်လို့ပဲပြောပါမယ်ဒါကျွန်တော်အစိုးရကပြောခဲ့တဲ့ချက်ပါ
ဒီနှစ်မှာပဲရွေးကောက်ပွဲမကျင်းပနိုင်တဲ့မဲဆန္ဒနယ်မြေ22ခုရှိတာမို့ကျန်တဲ့လွတ်တော်ကိုယ်စားလှယ်နေရာစုစုပေါင်း486နေရာအတွက်ရှင်ပြန်ကြရတာပါလက်ရှိအခြေအနေမှာတော့ NLDပါတီကသာအလားအလာကောင်းနေတယ်လို့လဲတီဘောမြို့နယ်လွတ်တော်ကိုယ်စားလှယ်ဟောင်းလဲဖြစ်နိုင်ငံရေးလှလသုံးသက်သူလဲဖြစ်တဲ့ဦးရဲထွန်းကသုံးသက်ပါတယ်အစိုးရအဖွဲ့ကလည်းပြီးခဲ့တဲ့တက်တန်းမှလိုပဲဆက်လက်ဖွဲ့စည်းနိုင်ခြင်းရှိရဲလို့သူကပြောပါတယ
်2015အလွန်မှာ NLD တိုင်းပြည်ကိုစီမံအုပ်ချုပ်ခဲ့တယ်လို့မျိုးပေါ့နော်အဲကျွန်တော်တို့ဒီကိုစိတ်ကြိုက်ကိုစိတ်ကြိုက်သမရတယောက်ကိုတင်မယ်အဲ့သမရဟာလဲအဲရုပ်ပြတော့ပဲဖြစ်မယ်ဒေါန်ဆန်းစုကြည်ကိုနိုင်ကလည်းပြောထားတာဖြစ်တော့เนาะရုပ်ပြတော့ပဲဖြစ်ပြီးတော့ဒေါန်ဆန်းစုကြည်ကိုနိုင်ကနိုင်ငံတော်ဤအတိုင်းမင်ကပုတ်ကိုဆိုတဲ့ဥပဒေကိုဆက်ပြီးတက်တန်းတိုးပြီးတော့သူကိုနိုင်ကပဲဆက်ပြီးတော့ဥဆောင်လိမ့်မယ
်ပြီးခဲ့တဲ့အစိုးရတက်တန်းအတွင်း NLD အစိုးရအနေနဲ့ပြည်တွင်းငြိမ်းချမ်းရေးနိုင်ငံရေးစီးပွားရေးအရာအစိန်ခေါ်မှုတွေကြုံခဲ့ရပါတယ်အထူးသဖြင့်တိုင်းရင်းသားတွေအပါအဝင်နိုင်ငံရေးအင်အားစုတွေနဲ့အပြိုင်မှုတွေရှိလာတာကြောင့်2020ပြည့်ရွေးကောက်ပွဲလွန်ပေါ်ပေါက်လာမဲ့အစိုးရအသစ်အနေနဲ့စိန်ခေါ်မှုတွေကြုံရနိုင်တဲ့အလားအလာတွေလည်းရှိနေတယ်လို့တိုင်းရင်းသားရေးရာကျွမ်းကျင်သူဦးမမောင်စိုးကသုံးသပ်ပါတယ်
။တနင်္ဂနွေလုံးဟာဒီရွေးကောက်ပွဲကာလမှာဘလို့ပဲသဘောထားကြီးကွဲကွဲဘလို့ပဲပြန်ဆိုင်မှုတွေပြင်းထန်2020လွန်အစိုးရသည်တမျိုးသားလို့စီးလုံးညီညွတ်ရေးကိုဥဆောင်နိုင်တဲ့အစိုးရဖြစ်ရင်တိုင်းပြည်အတွက်ရှေးလာလာကောင်းပါမယ်။တကယ်လို့တမျိုးသားလုံးစီယုံမနိုင်ဘူးတမျိုးကျန်တဲ့နိုင်ငံရေးပါတီတွေကိုလို့ဆွနေဘက်တွေနော်တိုင်မင်ဘက်တွေဖြစ်သဘောမထားဘူးဆိုရင်တော့2020အနာဂတ်က2020အလွန်ခက်ခဲလိမ့်မယ
်ရွေးကောက်ပွဲကျင်းပဖို့ရပိုင်းလို့မှာပဲအစိုးရနဲ့ရွေးကောက်ပွဲကော်မရှင်ရဲ့ပြင်ဆင်မှုအားနည်းချက်တွေရှိတယ်ဆိုပြီးတက်မတော်ကဝေဖန်ခဲ့ရာကအစိုးရနဲ့စစ်တပ်တာဝန်ရှိသူတွေအကြားအပြန်အလှန်တုံ့ပြန်ပြောဆိုတာတွေကြုံခဲ့ရတာပါဒီဖြစ်ရကြောင့်မြန်မာနိုင်ငံရေးမှာထက်ထဲဝင်ဝင်ပါဝင်နေတဲ့တက်မတော်နဲ့အယက်သားအစိုးရကြားတင်းမာမှုတွေရှိနေသလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေတာကြောင့်ဒီလိုအခြေအနေတွေကိုကြော်လွှားဖို့လိုမယ်လို့လည်းနိုင်ငံရေးလေလာသုံးသက်သူဦးရဲထွန်းကမြင်ပါတယ်
။ဟိုညဉ့်ညံ့ရေးကိစ္စတွေ၊ခိုင်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာရင်ဆိုင်နေရတဲ့ကိစ္စတွေတော်တော်များများကိစ္စတွေကတန်းတဲ့ဆက်ဆံရေးကောင်းဖို့အရေးကြီးနေတဲ့အခါကျတော့ရှေ့မတိုးနိုင်ဘူးဖြစ်နေတဲ့ကိစ္စတွေမှာတက်နဲ့တာဟာဇာတမဖြစ်တဲ့အတွက်ကြောင့်ဆိုတာကတော်တော်လေးထင်ရှားနေတော့တကယ်တမ်းကျွန်တော်တို့တက်နဲ့ဒီဆက်ဆံရေးကောင်းဖို့အတွက်အမျိုးသားရင်ကြားစေရေးဆိုတဲ့ policy ချိထားပေမဲ့ဘလို့လက်တွေ့ဒီဖြစ်စဉ်နေနဲ့လုပ်ငန်းစဉ်နေနဲ့အကောင့်တွေဖော်တာရှိမရှိဆိုတဲ့ဥစ္စာကိုသေသေချာချာသုံးတက်ပြီးတော့လာမဲ့ကျွန်တော်တို့အစိုးရတစ်ကာလမှာအဲ့ဒီဟာကိုဟိုကပေါ့ good side လှုပ်စေချင်တယ်
တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတော့ပြည်내နဲ့တိုင်းဒေသကြီးမဲဆန္ဒနယ်1158နယ်မြေအတွက်ပါတီပေါင်း62ပါတီကပါတီကိုစားပြုနဲ့တတိပုဂ္ဂလကိုယ်စားလှယ်ပေါင်း6000နီးပါးရှင်ပြိုင်ခဲ့ကြတာပါကျမမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
င်ပေါ်ပါရှင်မြန်မာနိုင်ငံမှာ COVID-19 ကူးစက်မြေရောဂါဖြစ်ပွားမှုနေ့စဉ်လိုထောင်နဲ့ချီကူးစက်နေချိန်မှာပဲရွေးကောက်ပွဲကြီးမှာလူထောင်တောင်းချီအုပ်စုလိုက်အပြင်ထွက်မဲပေးခဲ့ကြပြီးတဲ့နောက်နောက်ဆက်တွဲကူးစက်မှုအန္တရာယ်တွေသတိထားစောင့်ကြည့်ကြဖို့ဆေးပညာရှင်တွေနဲ့ဆရာဝန်တွေဘက်ကအထူးသတိပေးပြောဆိုလိုက်ပါတယ်ကျန်းမာရေးဆိုင်ရာဘလို့အချက်တွေကိုသတိထားစောင့်ကြည့်ကာကွယ်သင့်ပါတယ်လဲဆိုတာကိုစူးစီးတင်ပြပေးကြပါတယ်နိုင်ငံတော်မှာတော့ COVID-19 ရောဂါကူးစက်မှုနှုန်းမကျပဲဆက်ဖြစ်ပွားနေချိန်ဒီအပိုင်းမှာပဲကျင်းပခဲ့တဲ့ရွေးကောက်ပွဲအကြိုကြိုတင်မဲ့ပေးပွဲနဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲနေ့မှာရက်ွက်မြို့နယ်ကြေးရွာအလိုက်ထောင်ပေါင်းချီတဲ့ပြည်သူလူထုတွေဆန္ဒမဲထွက်ပြေးခဲ့ကြပါတယ်။ဒီမဲဆန္ဒရှင်ပြည်သူတွေအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်က COVID-19 ရောဂါကူးစက်မှုကာကွယ်ရေးကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီစီစဉ်ဆောင်ရွက်ပေးခဲ့တယ်လို့ဆိုပေမဲ့မဲပေးခဲ့တဲ့မိဘပြည်သူတွေတကယ်လို့များဒီရပိုင်းဒါမှမဟုတ်ဒီသတင်းပတ်ထဲမှာမိမိမှာကူးစက်မြန်ရောဂါလက္ခဏာဖြစ်နေတယ်လို့တန်လျာရှိလာရင်အနည်းဆက်ဆုံးအခမဲ့ဖျားနာကူးစက်ကနေနဲ့ဆေးရုံတွေစီကိုအမြန်ဆုံးသွားပြဖို့နဲ့ကိုသွားခဲ့တဲ့မဲရုံနေရာတွေထိတွေ့ခဲ့သူတွေကိုတည်တည်ချာချာပြုမှုလင်းလင်းပြောကြပါလို့အခမဲ့ဖျားနာကူးစက်ရန်ကုန်ကိုရဲရဲတာဝန်ခံဒေါက်တာကျော်မင်းထွန်းကမြစ်တာရက်ခံပါတယ
်ရွေးကောက်ပွဲကမနေ့ကပေါ့နော်အောင်မြင်မြင်နဲ့စုစုံမှုပြီးစုစုံကြောက်ပြီးပေါ့နော်ပြည်သူတွေဘက်ကလည်းစီကန်စနစ်တကျလည်းလိုက်လာပြီးတော့ပေါ့နော်လာလည်းတွေ့တယ်ကျွန်တော်တို့တော့ထဲတဲ့မဲရုံမှာလည်းဒေတာလေးစီနေကန်နဲ့စနစ်တကျလေးထုတ်ထားလိုက်တယ်တွေ့တယ်အဲ့တော့ infection control မှာအရန်ကောင်းတယ်ဆိုတော့အရန်အားလည်းရတယ်အခုဘာတောက်ဆက်သွဲတတိထားမယ်ဆိုတော့ဒီအခု infection ဝင်ပြီးတရက်နှစ်ရက်ပေါ့နော်နှစ်ရက်လောက်နေဆိုများတော့ဖြစ်စင်ပြားပြကြတယ်ပေါ့နော်အဲနောက်စီးလို့ဖြားခြင်းတို့လက္ခဏာလေးရှိတယ်ချို့ကြောင်ကိုလက်တွေကိုက်တယ်ဒါကြီးတော့ဝေးပုံလေးမျိုးလေးနည်းနည်းလေးလက္ခဏာလေးကြားလိုက်အထူးနည်းနည်းတတိထားမယ်စပြီးတတိထားတော့မယ်ပေါ့နော်အဲ့ချိန်တိုင်းဟောအများဆုံးပေါ့နော်ကျွန်တော် fever clinic ဖြစ်ဖြစ်ဒီဆေးရုံနဲ့မြီဆေးရုံပဲဖြစ်ဖြစ်ပေါ့နော်ဒီဟိုတွားရောက်ပြီးတော့ဒီအကျိုးကြောင်ပြောကျွန်တော်ကျွန်မပေါ့နော်ဒီမဲရုံတွားထားတယ်ပြင်းနေတွားထားတယ်လူနဲ့ကောင်းတဲ့ထိထားတယ်စရှိပေါ့နော်အဲဒီ public area တွားထားတယ်ပေါ့နော်အဲ့ဒါ history ပေါ့နော်ဒီတကယ်ပို့ဖြစ်တဲ့ဒီ history ကို detail လေးပြောဖို့လိုမယ်ဒီ time မှာလိုရရင်တော့ကျွန်တော် swap ကိုဖြည်းဖြည်းအားကျယူလို့ရအောင်စီစဉ်မယ်စီစဉ်ပြီးတော့ swap ယူမယ်ပေါ့နော်ဟိုပြောစရာ reset တွေထွက်လာမယ်ဆိုရင်ပြောပါအရင်ကြီးနဲ့ပြောလည်းမလုံပါနဲ့ပေါ့နော်စီစီတခြားလေးပေါ့နော် scene gain နဲ့ပြောပါ match တက်ပါ match ကြီးရအမှုမှမချုပ်ပြီးတော့အမွေကြီးရမခံနဲ့ပေါ့နော်အဲ့လိုလေးတော့ကျွန်တော်ဘက်ကမြစ်တာရက်ခံပါလေပေါ့နော
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကလည်းရွေးကောက်ပွဲရလဒ်တွေရေတွက်နေတဲ့အချိန်လူစုလူဝေးမဖြစ်စေဖို့မိမိတို့ရဲ့နေအိမ်တွေကသာစောင့်ကြည့်ခြင်းအပြင်ကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီပူးပေါင်းကူညီကြဖို့ကိုလည်းမြစ်တာရက်ခံထားပါတယ်။ဒီလိုကူးစက်မြေရောဂါလူအုပ်စုလိုက်ကြကူးစက်မှုမဖြစ်အောင်တဦးချင်းအထူးသတိထားဖို့လိုသလိုသက်ဆိုင်ရာဘက်ကလည်းစည်းကမ်းချက်တွေလိုက်နာဖို့ထိရောက်စွာကြီးကြပ်ပေးဖို့လိုတယ်လို့လူထုကိုကျန်းမာရေးပညာပေးနေတဲ့အထွေထွေရောဂါကူးဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကလည်းအကြံပေးပါတယ်
။တွေ့တဲ့နှုံးနဲ့တည်တဲ့နှုံးကအခုထိတန်းနေတာနှစ်ပတ်သုံးပတ်ကဒီတိုင်းပဲသွားနေတယ်။ဒီလူတွေရဲ့ပြုမှုတွေတော့မပြင်းတရွေးကတော့ဆက်ပြီးတော့ဒီတိုင်းနဲ့သွားနေတယ်။ကြာမြင်အမြင်ပေါ့နော်။တူချင်းတူချင်းနည်းနည်းလေးပုံကြည့်ဖက်နေတော့ကြီးကျက်မှုပေါ့။ကြီးကျက်ပြီးတဲ့လူတွေလိုတာပေါ့။နော်အခုမှဆိုကားခိကားမတိုင်မှာကားစောင့်နေဦး။ကိုမတ်စုပြီးကွန်ဒရီထွေးတဲ့လူကိုဘသူကပြောမှလဲ။ဘသူကရေးယူမှလဲ။အဲကြီးကျက်မှုမှာတော်တော်လေးအားနေတဲ့အခါကျတော့လူကကိုလုံးချင်တယ်လို့ကိုရဲ့လက်လက်ခွင်းနေချင်တယ်လို့နေမယ်ဆိုပြီးပိုးရီကအဲ့လိုမျိုးကြီးပြန့်နှံ့နေရလေးရှိနိုင်တယ်။နော်အခုကိုကတော့တူချင်းကတော့ကိုစီမရအောင်ပဲကြိုးစားလို့ရမယ်။ကြီးကျက်မှုမှန်ရတော့အစင်းစင်းတောင်းရှိတဲ့သူတွေဆက်ပြီးဆောင်ရွက်သွားဖို့လေလိုအပ်နိုင်သေးတယ်ပေါ့ဒါတော့လို့မြင်တယ
်ကမ္ဘာကယောဂါ COVID-19 ရောဂါပိုးမနစ်နိုဝင်ဘာလ10ရက်နေ့ကကူးစက်မှုပေါင်း1029ဦးအပါအဝင်နိုဝင်ဘာလ9ရက်နေ့ညနေ3နာရီခွဲနောက်ဆုံးသတင်းထုတ်ပြန်ချက်အရဆိုရင်တနင်္ဂနွေလုံးတိုက်တာနဲ့ယောဂါပိုးကူးစက်သူက61389ဦးနဲ့သေဆုံးသူက1420ဦးထိရှိလာနေပြီဖြစ်လို့ပြည်သူတွေမပေါ်ဆာပဲနဲ့ကူးစက်မြန်ယောဂါမကူးစက်စေရေးအထူးသတိထားကြပါလို့ဆေးပညာရှင်တွေနဲ့ဆရာဝန်တွေဘက်ကအလေးနဲ့မြစ်တာရက်ခတ်သတိပေးနေတာဖြစ်ပါတယ်ရှင်ကျွန်မစုမောမ
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။သောတာရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်။ကျွန်မတင်ကြီးထိုက်ပါ။မြန်မာနိုင်ငံတွင်းမှာရင်းနှီးမြှုပ်နှံဖို့အတွက် တောင်ကိုရီးယားရဲ့ Korea London Housing Corporation of the Republic of Korea LH ကိုကမ္ဘာပံအဖွဲ့ဝင်ဖြစ်တဲ့မိဂါလုပ်ငန်းကြီးကအမှတ်ခံပေးလိုက်ပါတယ်မြန်မာနိုင်ငံတွင်းမှာစစ်ပွဲတွေအရက်ဖက်မတည်ငြိမ်မှုတွေကြောင့်ရင်းနှီးမြုပ်နှံမှုကိုထိခိုက်ရင်ရောပါမယ်ဆိုပြီးအမေရိကန်ပြည်ထောင်စု Washington DC အခြေစိုက်တဲ့ Multilateral Investment Guarantee Agency မိဂါကအမှတ်ခံပေးလိုက်တာပါကိုရီးယားမြန်မာဆက်မှုဆောင်တိဆောက်ရေးမှာထူးခြားတဲ့အကျိုးတရားမှုရှိလာနိုင်ပါသလားဆိုတာကိုမိဂါလုပ်ငန်းကြီးရဲ့တာဝန်ရှိသူတို့ဖြစ်တဲ့ဂျေဟီယောင်ခွန်ကိုဆက်သွယ်မေးမြန်းထားပါတယ်ရှင
်။So I'm in a bit of a transition at the moment, but my role in this project was based on my role as the head of North Asia and representative of the Korea office.
ကျွန်တော်ရဲ့ဖောက်တဲ့ LH နဲ့တိုင်းရိုက်ဆက်သွယ်အလုပ်လုပ်တဲ့မီဂါကိုရီးယားရုံးတာဝန်ကအာရှမြောက်ပိုင်းဆိုင်ရာအကြီးအကဲအနေနဲ့ဒီစီမံကိန်းမှာကျွန်တော်တာဝန်ယူခဲ့ပါတယ်။ကိုရီးယားမြန်မာဆက်မှုဆောင်မှာယင်းနှီးမြှုပ်နှံမှုအတွက်အာမခံပေးတာကတော့ကျွန်တော်ကအကြီးတန်းအာမခံအရာရှိအနေနဲ့တာဝန်ယူခဲ့ပါတယ်။မကြာခင်ကပဲစင်ကာပူအခြေစိုက်တဲ့မီဂါတောင်အာရှဆိုင်ရာမီဂါအကြီးအကဲဖြစ်ပြောင်းလဲတာဝန်ယူပါတယ်။
Thank you. So what is the mega guarantee to
Okay, Jesus ba shin. Korea London Housing Corporation ko mega ga ba ri mya amakan pe tha ba de le shin.
Just as a brief background, LH is the largest state owned enterprise in Korea.
So not only a chin chou byo ya no, LH long gan ji ga Korea naing gan ma a ji thong long gan ji ba. Iya ma long gan ji ba. Thuro adika lout da ga raw iya sao lo yi ba.ကိုရီးယားနိုင်ငံတွင်းမှာပါသူတို့ကပြည်ပယင်းနှီးမြုံနှံဖို့အတွက်မဟာဗျူဟာစက်မှုစုံတွေတည်ဆောက်ရေးတခြားအရာစီမံကိန်းတွေလည်းပါပါတယ်သူတို့ကတရုတ်မှာလွန်ခဲ့တဲ့နှစ်တွေတုန်းကစီမံကိန်းတစ်ခုလုပ်ခဲ့တယ်ဒါပေမဲ့အခုဒီဘက်နှစ်ပိုင်းမှာတော့ပထမဆုံးပြည်ပမှာလုပ်မဲ့စီမံကိန်းဖြစ်တော့သူတို့ကတိတ်ပြီးတော့စိတ်မချောင်းသူတို့ကိုရီးယားမှာတော့စိတ်ချလက်ချရှိတာပေါ့ဒါပေမဲ့နိုင်ငံရဲ့ချားမှာယင်းနှီးမြုံနှံဖို့မှာတော့သူတို့ကမြန်မာနိုင်ငံရဲ့စီးပွားရေးခင်းကျင်းနဲ့တိတ်ပြီးတော့အကြောင်းဝင်မရှိပါဘူးနိုင်ငံတွင်းစစ်သားမဲ့အချက်တွေကိုတိတ်ပြီးတော့နှစ်နှစ်ဆက်ဆက်မရှိပါဘူး။အဲ့ဒါနဲ့သူတို့ကစီးပွားရေးနဲ့မသက်ဆိုင်တဲ့ဘေးအန္တရာယ်အမှန်ရဖို့အတွက်မိဂါကိုဆက်သွယ်တာပါ
။ So we have provided guarantee against the risks of currency inconvertibility and transfer restriction.
ကျွန်တော်ဘက်ကငွေကြေးလဲလှယ်မှုနဲ့ငွေကြေးအလွှဲပြောင်းတဲ့အမှန်ကန်ပေးပါတယ်။အချိန်ခံအားဖြင့်ပြောရရင်တော့ယင်းနှီးမြုံနှံသူတွေအနေနဲ့နိုင်ငံတွင်းကနေငွေလဲပြောင်းနိုင်ရေးကပြည်တွင်းငွေကိုငွေမှာလဲလှယ်နိုင်ရေးဖြစ်ပါတယ်ဆိုတော့ဒါကမတိကျမရေရာမှု risk တစ်ခုပါဒုတိယတစ်ခုကတော့စစ်ပွဲနဲ့လူမှုမငြိမ်သက်မှု risk ဖြစ်ပါတယ်အကြမ်းဖက်မှုတွေကြောင့်ပိုင်ဆိုင်မှုတွေပျက်စီးခဲ့ရင်ကျွန်တော်တို့ကယင်းနှီးမြုံနှံသူကိုယောက်ျေးပေးမှာပါတတိယတစ်ခုကတော့စာချုပ်ဖောက်ဖျက်မှုပါဆိုလိုတာကတော့သူတို့ကဒီအစိုးရနဲ့တစ်ဖက်သဘောတူညီချက်ရှိပါတယ်ဆိုတော့ဘက်ကလိုက်နာလှုံ့ဆော်မှုမရှိဘဲဂတိပြက်ခဲ့လို့သူတို့ဘက်ကဆုံးရှုံးရင်အဲဒီဆုံးရှုံးမှုအတွက်ကျွန်တော်တို့က LH ကိုယောမှာပါဆိုတော့ LH ရဲ့အဓိကစိုးရင်ချက်ကလည်းဒီ risk သုံးခုဖြစ်ပြီးတော့ကျွန်တော်တို့ဘက်ကအဲ့ဒါကိုအာမခံပေးတာပ
ါ So what's the impact of this deal
ဆိုတော့ဒီသဘောတူညီချက်ကကိုရီးယားမြန်မာဆက်မှုဆောင်ဖွံ့ဖြိုးရေးစီမံကိန်းအပေါ်မှာဘာတွေများတက်ရောက်မှုရှိလာနိုင်ပါမလဲရှင်
So basically it allowed LH to invest. Now LH is one of the shareholders, but
အခြေခံအားဖြင့်တော့ဒီသဘောတူညီချက်ကြောင့် LH အနေနဲ့ယင်းနှီးမြှုပ်နှံသွားနိုင်ပါတယ်။ LH ကစုရှယ်ဝင်တစ်ဦးပါ။မြန်မာစိုးရနဲ့အတူအဓိကကျတဲ့အစုရှယ်ဝင်နှစ်ဦးတည်းကတူဖြစ်ပါတယ်။ဒီစီမံကိန်းကြောင့်အထူးသဖြင့်ဒီပုဂ္ဂလိကယင်းနှီးမြှုပ်နှံမှုတွေအထူးသဖြင့်နိုင်ငံခြားကတိုက်ရိုက်ယင်းနှီးမြှုပ်နှံမှုတွေဝေရောက်နိုင်မှာဖြစ်ပါတယ်။ဒီဆက်မှုစုံကိုပေါင်းကူးတစ်ခုလို့အသုံးပြုပြီးတော့သူတို့ရဲ့ကုန်ထုတ်လို့ရေးဆက်ယုံနေဒါမှမဟုတ်လဲဆက်မှုလုပ်ငန်းတွေကိုဒီဆက်မှုစုံအတွင်းမှာတည်ဆောက်နိုင်မှာဖြစ်ပါတယ်ဒီလိုလုပ်နိုင်ရင်ဒီကုမ္ပဏီတွေအနေနဲ့လူတွေပို့ပြီးတော့အလုပ်ခန့်နိုင်မယ်တိုင်းနိုင်ငံလုံးအနေနဲ့လည်းကုန်ထုတ်လို့ရေးကိုတိုးချဲ့နိုင်မှာဖြစ်ပါတယ်ပို့ပြီးယုံကြည်စိတ်ချစွာယင်းနှီးမြှုပ်နှံလာမယ်လို့ကျွန်တော်အမှတ်ခံနိုင်ပါတယ်ဒီစီမံကိန်းကြီးဖွံ့ဖြိုးရေးဖြစ်လာနိုင်ပြီးတော့မြန်မာစီးပွားရေးကိုလည်းဖွံ့ဖြိုးစေမှာဖြစ်သလိုလူတွေအတွက်လည်းအလုပ်ကင်တိုးလာပါမယ်
So can this be Abdilo Amakan ပေးလိုက်တဲ့သဘောတူညီချက်ကြောင့်နိုင်ငံတကာယင်းနှီးမြှုပ်နှံသူတွေရဲ့ယုံကြည်မှုကိုပိုပြီးတော့ရလာနိုင်မလားဘယ်လိုများရလာနိုင်မလဲရှင
် So as I mentioned this is an industrial zone so it's a platform
So this can only succeed if enough
ကျွန်တော်ပြောခဲ့သလိုပါပဲဒီဟာကစက်မှုဆုံးမှာဆိုတော့ဒါက platform တစ်ခုပါဆိုတော့ယင်းနည်းမြုံနယ်သူတွေလုံလုံလောက်လောက်လာပြီးတော့ဒီစက်မှုဆုံးမှာမြင်ငါပြီးသူတို့စက်ရုံတွေစောက်ပါမှာအောင်မြင်နိုင်ပါပါကျွန်တော်အနေနဲ့လည်းသဘောတူညီချက်မလုပ်ခင်မှာ30ဆန်းစက်မှုတွေလုပ်ခဲ့ပါတယ် LH ဘက်ကလည်းအကျိုးစစ်တမ်းတွေလုပ်ခဲ့ပါတယ်ဒီစက်မှုဆုံးမှာယင်းနည်းမြုံနယ်ဖို့စိတ်ဝင်စားတဲ့ကုမ္ပဏီတွေရှိသလိုပဲယင်းနည်းမြုံနယ်ဖို့စိတ်ဝင်စားပါတယ်ဆိုတဲ့ကုမ္ပဏီစင်းကိုလည်းကျွန်တော်တွေ့ရပါတယ်ဒီစက်မှုဆုံးမှာလာရောက်လို့သူအများပြားရှိတာကိုကျွန်တော်တို့သိပါတယ်။ဖနက်ချုပ်တာကနေအထည်ချုပ်နောက်ဓာတုပစ္စည်းကုမ္ပဏီတွေအထိစက်မှုလုပ်ငန်းမျိုးစုံရှိပါတယ်။ဒီစက်မှုဆုံးပြီးစီးလည်ပတ်တဲ့အချိန်မှာနယ်ပေါင်းစုံလုပ်ငန်းပေါင်းစုံပါဝင်လာမယ်လို့ကျွန်တော်ယုံကြည်ထားပါတယ်။ကုန်ထုတ်လုပ်ငန်းနဲ့ဝန်ဆောင်မှုမျိုးစုံအတွက်အင်ဂျင်နီယာရင်းနှီးမြှုပ်နှံသူတွေဒီစက်မှုဆုံးကိုလာကြမှာပါ
။ Thank you ချိန်ပေးပြီးဖြေကြတဲ့ဂျေးဟျော်ခွန်းကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရခြင်းကျွန်မဆုမြတ်မမ COVID-19 ကရောဂါကြောင့် new normal အပြောင်းလဲတွေကိုလူနာတွေကိုပြုစုဆောက်ရှောက်ပေးနေတဲ့သူနာပြုတွေအဓိကကြုံကြရပါတယ်ရန်ကုန်ပြည်သူစေယုံကြီးမှ COVID လူနာတွေကိုပြုစုဆောက်ရှောက်ပေးနေတဲ့သူနာပြုနော်နှင်းစီမွေးကလူနာတွေနဲ့သူတို့ကြားမှာဓာတ်ရိုက်ထိတွေ့မှုနှဲသွားတာကသူ့အတွက် new normal ဖြစ်တယ်လို့အခုလိုပြောပြပါတယ်
အရင်တော့ကလေးကြတော့မှာပေါ့နော်လူနာတခုခုဖြစ်လို့ရှင်ဟိုဟာလူနာ attendance တွေရရှိတယ်အဲကျွန်မတို့လာပြောတဲ့လူနာတွေကဘယ်လိုဖြစ်ဆိုအဲလိုလာပြောရှင်ကိုယ်ကချက်ချင်းထပ်ပြေးပါလို့ရအဲ့လိုမျိုးအခြေအနေပေါ့ဒီခုကလေးကြတော့ဟာလေဟိုဖုန်းကနေလာတာပေါ့ကွယ်လူနာကတူတူဖြစ်တယ်ဆိုကိုယ်ကချက်ချင်းထပ်ပြေးသွားခြင်းနဲ့စိတ်ဖြစ်ပြီးမဲ့ဒါပေမဲ့သွားလို့မရဘူးအဲ့လိုမျိုးကြီးကိုယ်ကဟိုသွားမယ်ဆိုရင် PPE အပြည့်စုံဘောပြီးတော့အဲ့လိုသွားမယ်ဆိုတော့ဒီပြည်သားဖုန်းနဲ့ပဲပေါ့နော်ညွန်ကြားပေးတာတွေအစကားပြောပေးတာတွေအဲ့လိုမျိုးတွေဖြစ်တယ်ဆိုတော့အဲ့လိုမျိုးကွာဟမှုတွေတမျိုးတော့ရှိတာပေါ့ပြီးတော့ဒီလူနာနဲ့ဆရာမနဲ့ဂျာကလေးစားတော့ဒီကူကတော်တော်ဟိုအလုံးပိတ်လူမျိုးကတ်တက်ထားတယ်ဆိုတော့လေလူနာနဲ့ပေါ့ဆရာမတို့ဂျာအဲ့လိုမျိုးအတားအဆီးတခုလိုမျိုးခံစားရတယ်ဒီကိုဗစ်ဖြစ်တဲ့ဖြစ်သွားတဲ့အတွက်ကြောင့်ဟုတ
်အခုနဆရာမပြောရတဲ့အထဲပါပေါ့နော်လူနာတွေနဲ့ဖုန်းနဲ့ပြောရတယ်ဆိုတာကအဲ့ဒါရော new normal ဖြစ်သွားတာလားအဲ့ဒါလည်းရှင်းပြပါလား
ဟုတ်အရင်တော့ကလေးကြတော့ဖုန်းကလုံးဝမသုံးဘူးဖုန်းကဒီ word တော်အချင်းချင်းအတွက်ပဲဖုန်းသုံးတာပေါ့အဲဒီခုကလေးကြတော့လူနာတိုင်းဖုန်းတစ်လုံးစီထားပေးတဲ့ဖုန်းနဲ့တစ်စင်းအဆက်အသွယ်လုပ်တာတော့အရင်တော့မရှိဘူးအရင်တော့ဟိုစာပြောတာပဲရှိဟိုကိုယ်တော်ကြီးတို့ခုဖြစ်တာပဲဖြစ်ဖြစ်ဆိုကွာဒီချက်ချင်းဟွာဖြစ်လို့ရတယ်ဒီကလေးကြတော့ဟိုဒီလူနာတွေအတွက်ဟိုဖုန်းတယောက်လုံးပေးมาထားပေးရဲ့ဆိုတာမျိုးအဲ့ဒါတခုတော့ကောင်းပါတယ်လူနာတွေရဲ့ဟိုဖြစ်နေတဲ့အရာတွေကိုချက်ချင်းဟိုဖုန်းနဲ့တစ်စင်းဆက်သွယ်လို့ရတယ်ဒီလိုမျိုး new normal မှာ
အဲ့တော့ဆရာမရဲ့ new normal ကတော့အဓိကပြောင်းလဲသွားတဲ့အခြေအနေဆိုရင်တော့လူနာတွေနဲ့ဆရာမတို့ကြားမှာပေါ့နော်ခုနကတော့လို့ကိုယ်တိုင်းနည်းနည်းချင်းဆိုင်တွေ့တာမျိုးထက်ကိုဒီတယ်လီဖုန်းပေါ်ကနေတစင်ဆက်သွယ်ပြီးတော့ပြောတာက new normal ဖြစ်တယ်လို့ပြောလို့ရတာပေါ့
ဟုတ်ပြောလို့ရတယ်ဟုတ်နောက်ဒီတမီးတို့ပေါ့ကို covid center အဲ့လိုပြောင်းလဲပြောင်းအဲ့ဒါ ward တစ်ခုလုံးဒီဟိုလောက်ထုံလုံးနေတဲ့ဒီ report လောက်တာပဲဖြစ်ဖြစ်စီးရင်တွင်းတာဖြစ်ဖြစ်ပုံစံတမျိုးပြောင်းသွားအဲ့လိုရှိတယ်ရှင်ဟုတ်
ဆရာမတို့အတွက် new normal မှာအခုလိုဖြစ်လာတဲ့ဒီ new normal အခြေအနေမှာပေါ့နော်စိန်ခေါ်မှုတွေတော်တော်များတယ်လို့ရောဆရာမမြင်လားရှင
်အတက်အတက်တွေကြုံလာတော့ကိုကဟိုမသိတဲ့အကြောင်းအရာတွေရှိတယ်ဆိုတော့အာကိုတင်ယူရတာတွေအဲ့လိုမျိုးကိုမြင်မြန်ရတာတွေအဲ့လိုမျိုးတွေရှိတော့ဟုတ်စိန်ခေါ်မှုတွေတော့ရှိတယ
်အလုံးနဲ့ပတ်သက်ရင်မကြောက်တတ်တဲ့သူနာပြုနော်နှင်းစီမွေးအတွက်နောက်ထပ်ပြောင်းလဲသွားတာကတော့ကာယောဂအပေါ်ကြောက်စိတ်ဖြစ်ပါတယ်တဲ့
အရင်ဆုံးအဒီလောက်လောက်တာမကြောက်ဘောနော်တွေးလေးပါရင်ရင်လည်းမကြောက်ပဲဒါပေမဲ့ဒီကိုဗစ်ဖြစ်တော့နည်းနည်းကြောက်စိတ်တွေဝင်လာအဲတခုဖြစ်ကြပေါ့နော်အဲတခုစောက်စားခြင်းပြီးတော့ကိုယ့်အကိုပြင်ဆင်မှုတွေပဲလုပ်ခဲ့ရရှိတယ်ဟိုစပင်းအရှိကြီးတွေကိုညှက်ခဲ့တာတော့ပေါ့အဲလိုမျိုးတွေတော့ရတယ်ပြီးတော့အဲလူနာကိုကြည့်တဲ့အခါမှာကလေးစားတော့ ကိုကို safe check အောင်အရင်လုပ်ရတယ်ဥပမာအနေနဲ့ပြောရမယ်ဆိုရင်တော့ဆေးရုံမရောက်ခင်ရတယ် mask တွေဒီ cup တွေဒီဟို face sheet တွေအကုန်ပြည့်စုံနေသွားဖြစ်တာပေါ့ဆေးရုံသွားတဲ့လမ်းတစ်လျှောက်လုံးပြီးတော့ဆေးရုံရောက်တဲ့အခါမှာလည်းအရင်တော့ဆိုရင်အဲလူနာကိုကြည့်မယ်ဆိုရင် mask တစ်မျိုးရယ်လက်အိတ်ရယ်အဲ့လိုမျိုးနှစ်မျိုးဆိုရင်အလုံလောက်တယ်ပြီးလို့ရှိရင်လည်းလူနာအနာမဆိုလည်းဥပမာ7မိနစ်15မိနစ်လောက်အကြာကြီးနေလည်းရတယ်တော့လူနာတွေအဲ့လိုမျိုးဟိုအားပေးစရာတွေပြောဖြစ်တယ်သူကလည်းကြတော့ကိုပြောလို့ရှိရင်တခွနှခွလောက်ပဲအဲ့လိုမျိုးပြောဖြစ်တာပေါ့ပြီးတော့လည်းအဲ့လိုမျိုးကိုအလုပ်တွေကိုဟာမြင်မြန်ပြီးဖို့အသက်ရှူတာအထင်းမှာအလုပ်လုပ်ရတော့တိမ်မဝအောင်ဆိုတော့လေရတာအလုပ်မြင်မြန်ပြီးဖို့အဲ့လိုမျိုးကိုကကိုစူးစမ်းရုံးကန်နေရတာပေါ့နော်အဲ့လိုမျိုးတွေဖြစ်တဲ့အတွက်ကြောင့်မှဟိုစိတ်မကောင်းဖြစ်တာလည်းရှိတယ်အဲ့လိုမျိုးဒါကြောင့်ကိုဘက်ကဟိုအတိအဝါပြည့်စုံမပေးရအောင်ခံစားရအဲ့လိုမျိုးတွေရှိတာပေါ့
ဆရာမပြောသွားပုံအရဆိုရင်ပေါ့နော်ကိုကဟိုကိုကိုယ်တိုင်လည်းယောဂမကူအောင်တခါလူနာတွေကိုလည်းယောဂဟိုအန်တီကင်းအောင်ပေါ့နော်တော်တော်လေးကိုတတိထားပြီးတော့လုပ်ရတဲ့အခါကျတော့ဆရာမပြောချင်တာကဒီကိုလူနာတွေအပေါ်မှာစောင့်ရှောက်မှုပေးတာအရင်တော့လောက်ဟိုအပြည့်အဝပေါ့နော်ကိုရောစိတ်ပါပေးဖို့အခက်ခဲရှိတယ်ဆိုတဲ့သဘောမျိုးလားရှင
်။ဟုတ်ရှင်ဟုတ်ပါတော့အရင်တော့ဆိုရင်လူနာပေးမှအဲ့လိုမျိုးအပြားတိုင်းရယ်ဖြစ်ကန်နူလာတော့ထိုးတော့ဖြစ်အဲ့လိုမျိုးဆိုရင်ဟိုလူနာတွေကသူတို့အချိန်တွေသူတို့ပြောပြတယ်ကွာအဲ့လိုမျိုးပြောပြလို့ရှင်ကိုကသူတို့နဲ့အလိုက်ထိုက်ပြန်ပြောတာ7မိနစ်လောက်နေပါအဲ့လောက်အပြေးစကားပြောဖြစ်တယ်အဲ့လိုမျိုးလေဟိုကျေးဇူးတင်စကားတွေလည်းပြန်ကြားတာပေါ့ကွာအဲ့လိုမျိုးပြန်လည်ပြောဖြစ်တယ်ကိုတည်တည်များပို့သူတာတွေကိုလည်းကို share ဖြစ်တယ်မအစားအောက်တွေပတူစားမှာတော့အဲ့လိုမျိုးပြောဖြစ်တယ်ဒီကလေးကြတော့ covid လူနာကိုကြည့်တဲ့အခါမှာ PPE ဝတ်စုံအပြင်နဲ့နှာခေါင်းဖက်ဆက်ကိုအကုန်မျက်စိရောလုံးလုံးအောင်ဖုံးထားရဆိုတော့အဲ့လိုမျိုးကိုပြောလို့ရှိရင်အဲ့လိုမျိုးကိုတအားမိုးပြီးတော့အဲ့လိုမျိုးတိတ်စကားမပြောဖြစ်တော့လူနာနဲ့အဲ့လိုမျို
းအဓိကတော့ဒီအကာအကွယ်ဝတ်စုံနေဝတ်ထားတဲ့အခါကျတော့လူနာတွေနဲ့အပြန်အလှန်ဒီပြောဆိုဆက်ဆက်တဲ့နေရာမှာတော်တော်လေးအခက်အခဲရှိတယ်ဆိုတဲ့သဘောပေါ့
ပြီးတော့ဘယ်လိုလဲဆိုတော့ဒီဟိုလူနာအခန်းထဲဝင်တဲ့အခါမှာလည်းဒီတရက်ကိုတကြူဒီဆိုနှစ်ခါတော့ပဲဝင်ဖြစ်တယ်အာဒီသူတို့နဲ့ contact လုပ်တာကလည်းじゃတော့ဒီဖုန်းနဲ့ contact လုပ်ကြတာများတော့ဟိုအရင်တော့ဖုန်းကတိတ်မဖြစ်တော့ဘူးပေါ့နော်အဲဒါနဲ့ဒီဖုန်းတွေကနေကိုကိုချင်းသားရအောင်အဲ့လိုလုပ်ပါတယ်အဲ့လိုမျို
းရန်ကုန်ပြည်သူဆေးရုံကြီးမှာ covid လူနာတွေကိုပြုစုစောင့်ရှောက်ပေးနေတဲ့သူနာပြုနော်နှင်းစီမွေးရဲ့ new normal အတွေ့အကြုံတွေဖြစ်ပါတယ်အခုလိုမျိုးအလုတ်ခွင့်မာတယ်မဟုတ်ဘဲကိုပိုင်အချိန်တွေမှာလဲယောဂမကူအောင်လို့အထူးသတိထားပြီးတော့အမှုအချက်တွေကိုပြောင်းလဲခဲ့ရတယ်လို့သူကပြောပြပါရရှင်ကျမစုမြတ်မမ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့နေရာမှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။တောင်ကိုရီးယားကကမ္ဘာကျောင်းအောင်မြင်မှုတွေရတဲ့ K-pop BTS အဖွဲ့ကိုကိုစားပြုစီစဉ်မှုတွေပေးတဲ့ Big Hit Entertainment ကုမ္ပဏီကသူတို့ရဲ့အစုရှယ်ယာဈေးတွေနှစ်ဆဖြစ်သွားပြီးတော့လူတွေလည်းအဲ့ဒီအစုရှယ်ယာတွေကိုအလူရဝယ်ယူနေတာပါ။အရင်ကသူတို့ရဲ့အစုရှယ်ယာတစုကို33,500ဝမ်ရှိနေရကနေပြောပြီးခဲ့တဲ့ကြာသပတေးနေ့ကတော့38,000ဝမ်အထိရောက်သွားလို့သူတို့ရဲ့ကုမ္ပဏီကဒေါ်လာတန်8,380တန်သွားပါတယ်။ဒါကြောင့်မလို့တောင်ကိုရီးယားအစုရှယ်ယာသမိုင်းမှာလည်းတရက်တည်းနဲ့အပိတ်ဈေးအတွက်ဈေးအမြင့်ဆုံးရတဲ့ကုမ္ပဏီ10ခုထဲမှာဒီကုမ္ပဏီလည်းအပါအဝင်ဖြစ်သွားပါတယ်။Big Hit Entertainment ကုမ္ပဏီဟာကမ္ဘာအဆင့်မီတေးဂီတာတွေနဲ့အနုပညာရှင်တွေကိုထောက်လှမ်းနိုင်စွာရှိပါတယ်။ဒါမို့ဒီလိုဖျော်ဖြေရေးကုမ္ပဏီတစ်ခုအနေနဲ့ပြည်သက်အားကဘလောက်အရေးကြီးလဲဆိုတာသိချသဘောပေါက်နိုင်ပြီးတော့ဒီအခြေအနေကိုကုမ္ပဏီအကျိုးမြတ်ဖြစ်တဲ့ပြောင်းလဲနိုင်တဲ့အစွမ်းရည်ကသိက္ခာအရေးကြီးပါတယ်လို့ Big Hit Entertainment ကုမ္ပဏီကိုတည်ထောင်သူလည်းဖြစ်ကုမ္ပဏီရဲ့တွဲပဲ့အမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့ Bansi Hugh ကပြောသွားပါတယ်အခုတို့ရဲ့အစုရှယ်ယာဈေးက30ရာခိုင်နှုန်းတက်သွားခဲ့တာဖြစ်ပါလေရှင်တောင်ကိုရီးယား K-pop Superstar BTS အဖွဲ့ဟာတို့ရဲ့ data ပြတဲ့ BE Telexetition ကို November လ20ရက်နေ့မှာထုတ်မယ်လို့ကြေညာသွားပါတယ်။ PGA စပွဲဝင်ခုနှစ်ဦးလုံးအမှုပညာဖန်တီးမှုအပိုင်းမှာတေချာပါဝင်ထားတဲ့ TD တပြားက BTS ရဲ့တကယ့်စတိုင်အမှန်ဆုံးသချင်းတွေပါတယ်လို့လည်းဆိုပါတယ်။သူရဲ့အောင်မြင်ဆုံးသချင်းဖြစ်တဲ့ Dynamite က Billboard Hot 100လူကြိုက်အများဆုံးဒေတာစီးမှာသတင်းနှစ်ပတ်ကြာအောင်ဇက်တိုင်ထိတ်ဆုံးရောက်နေခဲ့ပြီးတော့အခုသိပ်မကြခင်မှာပဲဒီသချင်းပါဝင်တဲ့ဒေတာပြားကိုထုတ်မှာပါ
As a boy from the small city of Ilsan in Korea as a young man standing at the UNGA as a global citizen of this world I imagine the limitless possibilities before all of us and my heart beated with excitementBut COVID-19 was beyond my imagination.
PDS ဘဝ85ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့တစိတ်တေသအဖြစ်နဲ့ UNICEF ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ကနေပြီးတော့ PDS ရဲ့မျှော်လင့်ချက်သတင်းစကားဆိုတဲ့ဗီဒီယိုကိုတင်ခဲ့ပါတယ်။ဒါပြင် PDS ကနံပါတ်1ချိန်တဲ့ Dynamite တခြင်းကိုအကားကျင့်နေတဲ့ဗီဒီယိုကိုလည်း Fourth Night Video Game မှာထုတ်လိုက်တာပါ။ဒီ game နဲ့ဝင်ပြီးတော့ပရိသတ်အနေနဲ့ဒီဗီဒီယိုကိုကြည့်နိုင်တယ်လို့ကောက်ွက်တွေကပြထားတာမလို့လည်းအကလည်း like ကျင့်နိုင်တာဖြစ်ပါတယ်။အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်အစုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။November 6ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျမဆုမြတ်မွန်ကတလှည့်ပြောပါအောင်မယ်ရှင်။ဒီမိုကရေစီလမ်းကြောင်းပေါ်သွားနေတဲ့မြန်မာနိုင်ငံမှာနောက်ထပ်အရေးပါတဲ့မှတ်တမ်းတစ်ခုကိုရောက်နိုင်ခဲ့တဲ့အတွက်မြန်မာပြည်သူတွေကိုချီးကျူးဂုဏ်ပြုကြောင်းရန်ကုန်မြို့ American တန်ယုံကပြောကြားပါရယ်။စိန်ခေါ်မှုတွေအများအပြားရှိနေသေးတဲ့မြန်မာနိုင်ငံကပေါ်ပြီးတော့ဒီမိုကရေစီနီးလမ်းကြငြိမ်းချမ်းသာယာဝါပြောတဲ့လမ်းစီကိုဆက်သွားတဲ့နေရာမှာအမေရိကန်ပြည်ထောင်စုကမိတ်ဆွေမိတ်ဖက်အနေနဲ့ဆက်လက်ပြီးတော့မြန်မာပြည်သူတွေနဲ့လက်တွဲသွားမယ်လို့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြပါရယ်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်စိန်ခေါ်မှုတွေရှိနေတဲ့ကြားကရွေးကောက်ပွဲမှာမဲပေးသူတွေများပြားတာနဲ့ရွေးကောက်ပွဲကိုငြိမ်းချမ်းစွာကျင်းပနိုင်ခဲ့တဲ့အပေါ်မှာ EU ဥရောပသမဂ္ဂကကြေညာချက်ထုတ်ပြန်ချီးကျူးထားပါရယ် November 6ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အရေးကြီးတဲ့နောက်ထပ်မှတ်တမ်းတစ်ခုဖြစ်ကြောင်းနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေကို EU ကဟိုးရင်တွေကထောက်ခံနေကြောင်းကြေညာချက်မှာဖော်ပြထားပါရယ်ပြည်သူတွေခက်ခက်ခဲခဲရရှိထားကြတဲ့မဲပေးနိုင်ခွင့်နဲ့ပြည်သူအများအပြားပါဝင်မဲပေးခဲ့ကြတာမြင်ရတဲ့အပေါ်ဝမ်းသာတယ်လို့ဗြိတိန်အစိုးရကလည်းကြေညာချက်ထုတ်ပြန်ပါတယ်မြန်မာပြည်သူတွေလိုကြတဲ့ငြိမ်းချမ်းရေးနဲ့ပြည့်ဝတဲ့ဒီမိုကရေစီစနစ်အတွက်ဗြိတိန်နိုင်ငံကဆက်ပြီးတော့ထောက်ခံအားပေးသွားမယ်လို့ဗြိတိန်နိုင်ငံသားရေးဌာနအာရှဒေသဆိုင်ရာတာအမတ်ကြီးရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်အမေရိကန်ပြည်ထောင်စုရွေးကောက်ပွဲမှာသူရှုံးနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကလက်မခံသေးပေမဲ့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့အာဏာလွှဲပြောင်းရေးလုပ်ငန်းတွေအတွက်စတင်ပြင်ဆင်နေပါတယ်။ဂျိုးဘိုင်ဒန်နဲ့ရွေးကောက်ခံသူသမ္မတကာမလာဟဲရစ်တို့က buildbackbetter.com ဆိုတဲ့ website အသစ်ကိုဖန်တီးပြီးတော့တရားဝင်အာဏာရတဲ့ပထမဆုံးနေ့ကစပြီးအဓိကဦးစားပေးလုပ်မဲ့ကိစ္စတွေကိုဖော်ပြထားပါတယ်။COVID-19 အတည်ပြုလူနာတဲ့ဒီနေ့ကိုပြန်မြသသိန်းကျော်တိုးနေတဲ့အမေရိကန်ပြည်ထောင်စုမှာစုစုပေါင်းအတည်ပြုလူနာဒီကနေ့တနင်္လာနေ့မှာ10သန်းကျော်သွားတော့မယ့်အခြေအနေရှိပါတယ်။ VOA မြန်မာပိုင်းစီစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုတနင်္လာနေ့ညအတွက်ရေဒီယိုအသံထွေးမှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မစုမြတ်မောင်ပါ။
This program has come to you from the Voice of America, Washington.